Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ၂ရက်ပုဒ်ဟူးနေ့ညဖက်9:20တိအစီအစဉ်တွင်စတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပြင်ဆက်သွားမှာပါ
။ကျွန်တော်အောင်လူးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ရုရှားရဲ့ထက်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့နိုင်ငံတကာကုန်သွယ်ရေးကိစ္စတွေကပိုအရေးကြီးတယ်လို့ထင်မြင်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အာမေးနီးယားနိုင်ငံမှာတက်ကန်ခေါင်းဆောင်ကတနင်္ဂနွေလုံးဆန္ဒပြကိုတိုက်တွန်းလိုက်ပြီးတဲ့နောက်မှာပဲမြို့တော်လမ်းတွေပေါ်မှာဒီနေ့ဆန္ဒပြပွဲတွေပေါ်ပေါက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်းနဲ့တူညင်ညာပြေးသွားမှာပါ
။ကောင်းပါပဲရှင်။ရခိုင်မြောက်ပိုင်းခြေနေကိုကုလလုံးကျော်ရဲ့ကောင်စီတန်ကိုစလက်အဖွဲ့တွေလာရောက်ကြည့်ရှုပြီးတဲ့နောက်မြန်မာအစိုးရဘက်ကလှုပ်ဆောင်တဲ့အချက်နေနဲ့ပတ်သက်ပြီးကြားမယ်အမြင်သဘောရယူထဲမှာတော့
ချက်လက်တွေကိုလွလွလပ်လပ်ပူပေါင်းဆောင်ရွက်ပြီးနော်ဟိုလှုပ်ဆောင်มาတယ်ဆိုတော့လှုပ်ဆောင်မှုပြဖို့ကပို့တော့အရေးကြီးနေလို့ထင်တယ
်ညီမချင်းမြမရဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောတော်တာပါရှင်အပြည့်စုံကတော့မကြခင်ကြားပါမယ်ဒီနောက်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှာရှိလေလုံးပြည်သူပါတီကမတ်ပုံတင်လိုက်တဲ့တဲ့င်းနာကစ်ဆယ်နှစ်ပြည့်အထိမ်းအမှတ်နဲ့အာရှရဲ့အကြီးဆုံးဆင်ထိန်လေးစခန်းကိုမြန်မာနိုင်ငံမှာဖွင့်လှစ်မယ်အကြောင်းတွေကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားမှာပါအခုတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့တဲ့င်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီးရင်ဖွင့်နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိမရှိတရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုတွေကိုနှောက်ယှက်မှုရှိမရှိရာဇဝတ်ကြောင်းနဲ့စုံစမ်းနေတဲ့ကိစ္စတွေထက်မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနဲ့နိုင်ငံတကာကုန်သွယ်ရေးကိစ္စတွေကပိုအရေးကြီးတယ်လို့ယူဆတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ရုရှားနဲ့သူ့ရဲ့စီးရင်ဖွင့်ကြားပတ်သက်မှုမရှိသလိုတရားရေးဌာနရဲ့လုပ်ငန်းတွေကိုစွပ်ပတ်တဲ့လိုရမျိုးတွေလည်းမရှိတဲ့အကြောင်းTwitter လူအင်တာနက်လူမှုခွင့်ရကနေဒီနေ့ပဲပြောဆိုလိုက်တာပါသမ္မတတက်တန်15လကြာကာလအတွင်းလွှမ်းမိုးနေတဲ့ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာသမ္မတထရန့်ကိုအထူးစုံစမ်းစစ်ဆေးမှုကခေါ်ယူစစ်ဆေးမဲ့အလားအလာတွေအတွက်သမ္မတရဲ့အကျိုးဆောင်ရှင်းနေတွေပြင်ဆင်နေချိန်မှာပဲသမ္မတထရန့်ရဲ့မှတ်ချက်ထွက်ပေါ်လာတာပါအမေရိကန်သတင်းမီဒီယာတွေမှာတော့ရုရှားအရင်နဲ့ပတ်သက်လို့သမ္မတကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစင့်ခေါ်မင်းမြတ်မှုကြိုးပမ်းမှုတွေပုံများလာနေတဲ့အကြောင်းဖော်ပြနေကြတာပါ။သမ္မတရဲ့ဥရီအကျိုးဆောင်ဖွင့်တဲ့မလဆန်းတို့ကတွေ့ဆုံခြင်းမှာထူးဆုံစွာစစ်ဆေးမှုရောဘတ်မူလာကသမ္မတကိုစစ်ခေါ်မင်းမြတ်မဲ့အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိတဲ့အကြောင်းသမ္မတရဲ့အကျိုးဆောင်ရှင်းနေအောင်ဂျွန်ဒေါက AP နဲ့ရိုက်တာသင်းဌာနတွေကိုပြောဆိုခဲ့တာပါ။ဒီချိန်ထဲမှာပဲရုရှားရဲ့စုံစမ်းမှုတွေနဲ့ဆက်နွယ်ပြီးစုံစမ်းရေးမှုမူလာသမ္မတထရန့်ကိုမင်းမြတ်လိုတဲ့မင်းကောင်44ခုရှိနေတဲ့အကြောင်းလဲနယူးယောက်တိုင်းသတင်းစာကမနေ့တုန်းကပဲဖော်ပြခဲ့တာပါ။သမ္မတထရန့်ရဲ့ရှင်းနေတွေကိုထူးဆုံစမ်းရေးမှုကမင်းမြန်ခဲ့တဲ့မင်းကုန်းတွေပေါ်အခြေခံပြီးမင်းကုန်းတွေကိုစီရင်ပြုစုထားတာဖြစ်တဲ့အကြောင်းလဲသတင်းကဖော်ပြထားပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးသစ်ရဲ့ဂျန်သစ်စာကျင်းဆိုပွဲတက်ရောက်ဖို့သမ္မတဒေါ်နယ်ထရန့်ပထမဆုံးအချိန်နိုင်ငံခြားရေးဝန်ကြီးဌာနကိုသွားရောက်မှာဖြစ်ပါတယ်။ပထမဆုံးအချိန်ဝါရှင်တန်ရုံးမှာတာဝန်ထမ်းဆောင်ဖို့ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးသစ်မိုက်ပွန်ပီယိုကတော့အရေးကြီးတဲ့ဌာနအတွက်အရေးပါတဲ့နေ့မှာပထမဆုံးအချိန်သမ္မတလာရောက်မှာဖြစ်ကြောင်းမနေ့တုန်းကပဲပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြန်လည်အကောင့်လာအောင်ချုပ်ပတ်မယ်အကြောင်းလည်းပြောခဲ့ပါတယ်။ဝန်ကြီးသစ်ပွန်ပီယိုကိုတော့မတ်လာတဲ့အာဖရိကခီးစဉ်ကနေပြန်လာပြီးနိုင်ပိုင်းအတွင်းမှာပဲယာရုကဖေရှားခံလိုက်ရတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းရက်စ်တေလာဆန်နေရာမှာအစားထိုးခန့်အပ်ခဲ့တာပါ။ဝန်ကြီးသစ်ပွန်ပီယိုဟာဝန်ကြီးဟောင်းတေလာဆန်နဲ့မတူဘဲသမ္မတထရန့်နဲ့ရင်းရင်းနှီးနှီးအလုပ်လုပ်ဖို့သူဖြစ်တယ်လို့လည်းပြောဆိုကြပါတယ်။နိုင်ငံခြားရေးဝန်ကြီးသစ်အဖြစ်ကျန်းသစ်စာကျင်းဆိုပွဲမှာသမ္မတနဲ့အစိုးရအဖွဲ့ဝင်တွေအတော်များများတယောက်ချမှာဖြစ်တဲ့အတွက်လဲသမ္မတရဲ့ယုံကြည်မှုနဲ့ထောက်ခံမှုရရှိထားတဲ့လက္ခဏာတစ်ခုအဖြစ်နဲ့လဲရှုမြင်ကြပါတယ်။ဝန်ထမ်းတွေနဲ့ထိတွေ့ဆက်ဆံဖို့ခရီးပေးထားတဲ့ဝန်ကြီးသစ်ပွန်ပီယိုကတော့မနေ့တုန်းကပဲနိုင်ငံခြားရေးဝန်ကြီးဌာနကဝန်ထမ်းတချို့နဲ့လဲဓာတ်ပုံတွဲရိုက်ခဲ့ပါတယ်။ဝန်ကြီးဟောင်းဒေလာဆန်ကတော့ဌာနတွင်းမှာအဆင့်မြင့်အရာရှိနေရာတွေလစ်လပ်နေပြီးဗန္ဒာရေးအသုံးစရာအကြီးအကျယ်ဖျက်တောက်ခံခဲ့ရတဲ့အတွက်တန်တမာရေးရာဝန်ထမ်းတွေကြားစိတ်သက်သာစရာအခြေအနေတွေကြုံနေရချိန်မှာပဲယာရုကဖေရှားခံခဲ့ရတာဖြစ်ပါတယ်
။အာမေးနီးယားနိုင်ငံမှာအာဏာရပါတီကအစိုးရအနာထိန်းချုပ်ထားတာကိုစွန့်လွတ်ဖို့ဖိအားပေးတဲ့အနေနဲ့တနင်္ဂနွေလုံးဆန္ဒပြဖို့တက်ကန်ခေါင်းဆောင်နီကိုပါရှန်ယန်ကတက်တွန်းလိုက်ပြီးတဲ့နောက်မှာပဲမြို့တော်ယေရဗန်လမ်းတွေပေါ်မှာဒီနေ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။ဆန္ဒပြသူတွေကမြို့တော်ကနေလေရင်ကုန်းကိုသွားတဲ့လမ်းမကြီးအဖြစ်မြေအောင်ရထားလမ်းတွေအစိုးရယုံအဆောက်အဦတွေကိုလည်းပိတ်ဆို့ဆန္ဒပြခဲ့ကြတာပါ။ တိုက်ခံကောင်းဆောင်ဝန်ကြီးချုပ်အသစ်ဖြစ်လာရေးတိုက်ပွဲကိုဆက်စုပ်နေတဲ့ခုချက်ကြောင့်အုပ်ချုပ်လာတဲ့အနာရပါတီကလွှတ်တော်မှာဟန်တားခဲ့ပြီးရနောက်မှာပဲအတိုက်ခံကောင်းဆောင်ကိုထောက်ခံသူတွေရဲ့ကန့်ကွက်ဆန္ဒပြပွဲတွေနဲ့အတူနိုင်ငံရေးတင်းမာမှုတွေပေါ်ပေါက်နေရလည်းဖြစ်ပါတယ်။အာမေးနီးယားနိုင်ငံကာဝေးဝန်ကြီးအောင်စီယန်အဟွန်ယန်ကတော့နိုင်ငံရေးချက်တွေကိုကြော်လွှားနိုင်မှုအတိုက်ခံကောင်းဆောင်ဝန်ကြီးချုပ်အသစ်ဖြစ်လာတာကိုမြင်တွေ့လို့တဲ့အကြောင်း VOA ကိုပြောဆိုခဲ့တာပါ။တိုက်ခံကောင်းဆောင်ကိုဝန်ကြီးချုပ်တစ်ဖြစ်တာဝန်ယူခွင့်ပေးတယ်မသိမနေ့ကလွှတ်တော်ထဲမှာတနေ့ကအခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ45မဲကန့်ကွက်မဲ55မဲနဲ့တာဝန်ယူခွင့်မပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အနာရ Republican Party ရဲ့ကောင်းဆောင်ကတော့အတိုက်ခံကောင်းဆောင်ဦးဆောင်တဲ့လူမှုဆန္ဒပြပွဲတွေကြောင့်ပြီးခဲ့တဲ့လတည်းမှာပဲရာဇဝတ်ကနှုတ်ထွက်ပေးခဲ့ရတာပါ။တိုက်ခံကောင်းဆောင်ကတော့အချင်းပြက်ခြားဆမှုတွေနဲ့စည်ရဲမွဲတေမှုတွေကိုဖယ်ရှားနိုင်မှုလွတ်လပ်ပြီးမျက်ထားတဲ့ရွေးကောက်ပွဲဖြစ်အောင်တိုင်းပြည်ကိုသူဦးဆောင်မှုလိုအပ်တဲ့အကြောင်းပြောဆိုထားပါတယ်
။နိုင်ငံတော်လှုပ်ဝက်ချက်ဥပဒေဖောက်ဖျက်မှုနဲ့တရားစွဲခံထားရတဲ့ Riders သတင်းတောင်နှုတ်အမှုမှာတရားလိုပြသက်သေဒုရဲမှုမိုးရံနိုင်ကိုမယုံကြည်ရတဲ့သက်သေတူအဖြစ်အစိုးရရှေ့နေဘက်ကတင်ပြထားတာကိုမြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ကြားနာမှုအတွင်ပယ်ချလိုက်တာကြောင့်အမှုမှန်ပေါ်ပေါက်ဖို့အတွက်မျှော်လင့်ချက်ပိုကောင်းလာတယ်လို့ဖက်စီကန် Riders သတင်းတောက်ကိုဝါလုံးကပြောပါတယ်။တရားရုံဆုံးဖြတ်ချက်ကြောင့်တရားလူပြသက်သေဒူရဲမှုမိုးရံနိုင်ရဲ့အရင်ထွက်ဆိုချက်တွေဟာအမှုစစ်ဆေးတာမှာဆက်ပြီးအကျုံးဝင်နေမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အခြေအနေတွေကိုသတင်းရယူရင်းဖက်စီခံခဲ့ရတဲ့ Riders သတင်းတောက်နှစ်ဦးဟာအထက်အမြင့်အရာ1060ဖမ်းဆီးခဲ့ရတာလို့ဆိုပြီးဒူရဲမှုမိုးရံနိုင်ကဧပြီလ20ရက်နေ့တရားရုံးချိန်မှာထွက်ဆိုခဲ့တာဖြစ်ပါတယ်။ဒူရဲမှုမိုးရံနိုင်ဟာရခိုင်ပြည်ပခအတွင်အမှတ်၈လုံခြုံရေးရပ်တန့်ရင်ကိုတာဝန်ယူခဲ့ရသူတဦးလည်းဖြစ်ပါတယ်။ရိုက်တာသတင်းတောင်နှစ်ဦးအဖမ်းမခံရခင်အချိန်မှာဒူရဲမှုမိုးရံနိုင်အပါအဝင်ရဲဝန်တန်း6ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုအပြီးမှာပဲဒီရဲဝန်တန်း6ယောက်လုံးယာယီထိန်းသိမ်းခံခဲ့ရပါတယ်။ဒူရဲမှုမိုးရံနိုင်ကိုတော့ရဲစည်းကမ်းထိန်းသိမ်းရေးဥပဒေအရမကြာခင်ကပဲထောင်တစ်နှစ်ချမှတ်လိုက်ပြီလို့အင်းစိန်ထောက်မှာချုပ်နှောင်ထားပါတယ်။လက်ရှိမှုနဲ့ပတ်သက်လို့လာမယ့်မေလ9ရက်နေ့မှာတရားရုံးချိန်ထပ်မံခေါ်ဆိုထားပြီးအဲ့ဒီနေ့မှာဒူရဲမှုမိုးရံနိုင်ကိုစစ်မေးဖို့တရားရုံးကစင့်ခေါ်ထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American တန်မြန်မာဘိုင်းစီစဉ်ရဲ့ဗိုလ်ထုတ်နဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ယူရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကထပ်မံတိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ဘယ်လိုဆုံးဖြတ်မယ်ဆိုတာမသိနိုင်ပေမဲ့ဆွေးနွေးညှိနှိုင်းမှုတွေချေချေပြန့်ပြန့်လုပ်ဖို့ပြင်ဆင်ထားတဲ့အကြောင်းဒီနေ့ဩစတြေးလျနိုင်ငံခီးစင်မှာပြင်သစ်သမ္မတကပြောဆိုလိုက်တာပါ။အမေရိကန်ပါဝင်ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ယူရန်နိုင်ငံတို့ကြားနိုင်ငံတကာသဘောတူညီချက်ကိုပြင်ဆင်ဖို့ဒီလိုမှမဟုတ်ရင်တော့သဘောတူညီချက်ကနှုတ်ထွက်မယ်ဆိုပြီးချင်းချောက်ထားတဲ့သမ္မတထရန့်အနေနဲ့ယူရန်ကနျူကလ িয়ার လုပ်ငန်းတွေကိုရပ်ဆိုင်ထားပြီးအပြန်လည်အနေနဲ့ပိတ်ဆို့တံခတ်မှုတွေဖယ်ရှားပေးထားတာတွေကိုနောက်ထပ်တက်တန်းတိုးတင်မသိဒီလဆက်ညနေနောက်ဆုံးထားပြီးဆုံးဖြတ်ချက်ချရမှာဖြစ်ပါတယ်။ပြည်သူ့သမ္မတကတော့အရှိလေပိုင်းဒေသမှာယူရန်နိုင်ငံရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်နိုင်မဲ့အစီအစဉ်တွေကိုပါသဘောတူညီချက်အသင်းမှာညှိနှိုင်းထည့်သွင်းမှုလိုအပ်ပြီးသမ္မတထရန့်အနေနဲ့လည်းဒီစိတ်ကူးကိုလက်ခံတဲ့သဘောထားရှိတဲ့အကြောင်းပြောဆိုခဲ့တာပါ။ယူရန်ပေါ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူမှုတွေပြန်လည်ကျင့်သုံးတာတွေမလုပ်ဖို့တိုက်တွန်းမဲ့ပို့ရည်ရွယ်ပြီးပြင်သစ်သမ္မတအပြင်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဝါရှင်တန်ကိုရောက်လာခဲ့ကြပါတယ်။အနောက်နိုင်ငံတော်များကတော့2015ခုနှစ်မှာရရှိထားခဲ့တဲ့နိုင်ငံတကာသဘောတူညီချက်ဟာယူရန်နိုင်ငံအနေနဲ့နျူကလ িয়ার ဘုံမထုတ်လုပ်နိုင်အောင်တားဆီးသွားနိုင်မဲ့အကောင်းဆုံးမျှော်လင့်ချက်တစ်ရပ်ဖြစ်နေလက်ခံထားကြပါတယ်။
တောင်ကိုရီးယားနဲ့မြောက်ကိုရီးယားကြားငြိမ်းချမ်းရေးစာချုပ်လက်မှတ်ထိုးသည့်ဖြစ်စေမထိုးသည့်ဖြစ်စေကိုရီးယားကျွန်းဆွယ်ပေါ်မှာအမေရိကန်တပ်တွေဆက်ပြီးရှိနေဖို့တောင်ကိုရီးယားဘက်ကလိုလားနေပါတယ်။သမ္မတမွန်ချေအင်းရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးဒီသတင်းပတ်စောပိုင်းထုတ်သတင်းစာမှာတောင်ကိုရီးယားသမ္မတအကြံပေးတဦးကမရှင်းမလင်းရေးသားခဲ့ပြီးတဲ့နောက်ဒီကနေ့ပုတ်ထုံးနေ့မှာတောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရကကြေညာချက်ထုတ်ခဲ့တာပါ။ငြိမ်းချမ်းရေးစာချုပ်လက်မှတ်ထိုးပြခဲ့ရင်တော့တောင်ကိုရီးယားမှာအမေရိကန်တပ်တွေဆက်ပြီးရှိနေဖို့ခက်ခဲသွားမှာဖြစ်တယ်လို့ဆောင်းပါးမှာရှိခဲ့တာပါ။နျူကလ িয়ার ကင်းစင်ရေးအတွက်လိုအပ်ချက်တစ်ခုအနေနဲ့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့ဝင်3000နီးပါးရုတ်သိမ်းပေးဖို့မ ရောက်ကိုရီးယားဘက်ကတောက်လျှောက်တောင်းဆိုလာတာပါဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ကြီးညာချက်မှာတော့တက်တွေဆုတ်ခွာပေးရေးပြောဆိုခဲ့တာမရှိပါဘူးရှင
်ကမ္ဘာမှာလူ10ဦးနဲ့9ဦးဟာညဉ့်ညမ်းနဲ့လေတွေကိုရှူရှိုက်နေကြပြီးအဆောက်အဦအတွင်းကလေတွေညဉ့်ညမ်းမှုဟာအထက်ကပြဿနာတစ်ရပ်ဖြစ်လာနေတယ်လို့လူများစုသတိမပြုမိတဲ့ပြဿနာတစ်ခုဖြစ်နေတဲ့ကြောင်းကမ္ဘာကျန်းမာရေးဖွဲ့ WHO ကသတိပေးလိုက်ပါတယ်လေညဉ့်ညမ်းမှုကြောင့်နှစ်စဉ်လူ9တန်းလောက်သေဆုံးနေရတယ်လို့အာရှနဲ့အာဖရိကတိုက်လူနေရာတွေကအပေခံလူအတိုင်းဝိုင်းမှာအထက်ကခန်းစားနေရတဲ့အကြောင်းလဲ WHO ရဲ့အစိုးရခန်းစားတဲ့မှာဖော်ပြထားတာပါအဲ့ဒီမှာအပူပေးတာချက်တာပြုတ်တာမိထွန်းတာမျိုးတွေလို့စောက်ဦးတွေအတွင်းပိုင်းကလေညဉ့်ညမ်းစေတဲ့ခြေနေတွေကြောင့်လူပေါင်း၄တန်းလောက်သေဆုံးနေရတဲ့အကြောင်းလဲ WHO ရဲ့လူမှုကျန်းမာရေးဌာနကဒေါက်တာမာရီယာနာယာကပြောဆိုထားပါတယ်စောက်ဦးတွင်းပြင်လေညဉ့်ညမ်းမှုတွေကြောင့်အုံနောက်သွေးကြောပြတ်တာနှလုံးရောဂါအဆုတ်ကင်ဆာနဲ့ပန်းနာရင်ကျက်လို့အသက်ရှူလမ်းကြောင်းဆိုင်ရာနာတာရှည်ယောဂါတွေခံစားရလို့ရှိတဲ့အကြောင်းလဲပြောဆိုထားတာပါနှစ်စဉ်နှစ်တိုင်းလူသန်းနဲ့ချီသေဆုံးနေကြတဲ့လူမှုညဉ့်ညမ်းမှုပြဿနာကိုဖြေရှင်းဖို့တန်ရှင်းနဲ့စွန့်ရည်နေပုံမှန်ရရှိသုံးစွဲနိုင်မှုလိုအပ်တဲ့အကြောင်းလဲ WHO ကပြောဆိုထားပါတယ်လူမှုညဉ့်ညမ်းမှုပြဿနာကိုအဖြေရှာနိုင်မှုပထမဆုံးအကျဉ်းနိုင်ငံကညီလာခံတရက်ကိုလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအောက်တိုဘာလနဲ့ကျင်းပဖို့စီစဉ်ထားတဲ့အကြောင်းလဲ WHO ရရှိဒေါက်တာနာယာကပြောဆိုခဲ့ပါတယ်
ဩစတြေးလျရဟန်းမင်းအမတ်ဂျော့ချ်ဖဲအနေနဲ့လိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုဆွဲချက်တွေကိုအမှုစစ်ဆေးချနာမှုနှစ်ခုခွဲပြီးရင်ဆိုင်ရမှာဖြစ်ပါတယ်။ဆွဲချက်တွေကိုခွဲလိုက်ပြီးအမှုနှစ်ခုအနေနဲ့တရားစစ်ဆေးမဲ့အရေးကိုတက်တော်86နှစ်အရွယ်ကက်သလစ်ခရစ်ယာန်ရဟန်းမင်းအမတ်ဘဲလ်ရဲ့ရှင်နေတီနဲ့အစိုးရရှင်နေတီဒီကနေ့ဗုဒ္ဓဟူးနေ့မဲလ်ဘုန်းကတရားရုံးမှာသဘောတူခဲ့ကြပါတယ်။အမှုတစ်ခုစီအနေနဲ့သတင်း၅ပတ်လောက်အချိန်ယူစစ်ဆေးချနာရမယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။
ဒီကနေ့ညဘက်နောက်ဆုံးရသတင်းတွေကိုကွန်လင်းဦးနဲ့မတင်ကြီးထိုက်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခမှာဒုက္ခသည်တွေထွက်ပြေးရတဲ့အခြေအနေကိုစုံစမ်းစစ်ဆေးဖို့အတွက်ဆိုရင်ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီကိုပြန်လည်လက်ခံဖို့နဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ Fact Finding Mission ကိုလက်ခံဖို့တင်ကြောင်းလှုပ်ခွင့်ရေးဆောင်ရွက်သူနဲ့နိုင်ငံတကာလေးလှိလာသူတွေကတုံ့သက်ပါတယ်။ပြီးခဲ့တဲ့ရက်တွေကမြန်မာနိုင်ငံကိုလာရောက်တဲ့လုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ကနှီးလန့်နှစ်ခုတင်ပြထားတဲ့အပေါ်မှာအခုလိုတုံ့သက်လိုက်တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ဒီလိုထွက်ပြေးရတဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်ခဲ့ပါတယ်။ဒုက္ခသည်တွေထွက်ပြေးရတဲ့အခြေအနေကိုစုံစမ်းဖို့ဆိုရင် ICC ခေါ်နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကနေကင်တွယ်စုံစမ်းဖို့နဲ့မြန်မာအစိုးရကကိုယ်တိုင်စုံစမ်းစစ်ဆေးဖို့ဆိုပြီးအချက်နှစ်ချက်တင်ပြခဲ့ပါတယ်။ဒီတင်ပြချက်နှစ်ခုနဲ့ပတ်သက်ပြီး ICC ခေါ်နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကစုံစမ်းစစ်ဆေးမယ်ဆိုရင်နိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့မြန်မာအစိုးရကကိုယ်တိုင်စုံစမ်းစစ်ဆေးမယ်ဆိုရင်လည်းနိုင်ငံတကာကလက်ခံဖို့အခက်အခဲရှိနိုင်ကြောင်းသုံးသပ်ကြပါတယ်။Equality မြန်မာကလူခွင့်ရေးအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းက
ဒီ ICC မှာကိုတည်မဲ့ဆိုရဲလားလားတင်နေချိန်မျိုးမှာနိုင်ငံတကာအထူးသဖြင့်ကုလသမဂ္ဂလူခွင့်ရေးကောင်စီကခန့်ထားတဲ့အထူးစုံစမ်းစစ်ရာရှိဒီ Miss Yahili ရဲ့နောက်တစ်ခါ Sex Finding Mission เนาะကျွန်တော်တို့ဒီဖွဲ့ထားတဲ့အဖွဲ့ဒီနဲ့ပူးပေါင်းဆောင်ရွက်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့အချက်လက်တွေကိုလွတ်လွတ်လပ်ပူးပေါင်းဆောင်ရွက်ပြီးเนาะဟိုလှုပ်ဆောင်มาတယ်ဆိုတော့လောက်ဆောင်မှုပြဖို့ကပို့တော့အရေးကြီးနေပြီလို့ထင်တယ်။တကယ်လို့အဲ့လမ်းကြောင်းတိုင်းမသွားဘူးဆိုရင်အခုလာခဲ့တဲ့ဒီ UNSC mission အားလည်းမကြည့်နဲ့ဘူးဆိုရင် ICC တင်မှုတွေလမ်းကြောင်းကပို့ပြီးတော့များသွားတယ်ဖြစ်သွားနိုင်တယ်
။ဒီလိုပူပေါင်းဆောင်ရွက်မယ်ဆိုရင်တိုင်းပြည်အတွက်နာမည်ပြည့်စရာအခြေအနေကိုရှောင်လွှဲနိုင်မယ်လို့လည်းသူ့အမြင်ကိုဆက်ပြောပါတဲ
့။အခါမှမကြုံမှုမကြားဘူးလောက်တဲ့ကျွန်တော်တို့ ICC တင်မယ်ဆိုတဲ့အချက်။ဒါမျိုးတင်လိုက်ပြီး ICC ကလက်ခံလိုက်ပြီးပို့ဖို့ပြီးတော့ကျွန်တော်တို့ဟိုတိုင်းပြည်အတွက်နာမည်ပြည့်စရာပို့ဖြစ်နိုင်တယ်။ဒါကြောင့်မလို့အခုလောလောဆယ်ကျွန်တော်တို့လုပ်နိုင်တဲ့အလုပ်တွေပူးပေါင်းဆောင်ရွက်နိုင်တဲ့အရာတွေပူးပေါင်းဆောင်ရွက်ပါတက်တည်ထားတာရှိရင်ဖြည့်ရှင်းမှမယ်ဆိုရဲပြောချင်မှာကောင်းဖြည့်ရှင်းနိုင်မှုတွေတက်တည်ထောက်ထားတွေကိုလည်းတက်တည်ပြခွင့်ပြီးမယ်ဆိုရင်ကျွန်တော်တို့ဒါဟိုစိတ်ပြီးတော့အဆိုးဝါးဆုံးအချိန်မရောက်ခင်ထိတော့ကျွန်တော်တို့အားကောင်းသွားမှာပါ
ICC ခေါ်နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးတင်နိုင်တဲ့အခြေအနေအပေါ်မှာလဲဥအောင်မျိုးမင်းကအခုလိုပြောပါတယ်
တာမန်ကရုံးစတေတူရောမစာချစ်ကိုလက်မှတ်မထိုးထားတဲ့နိုင်ငံကို ICC ကဝင်ပြီးတော့အမှုခွင့်တာလုပ်လို့မရဘူး။ဒါပေမဲ့သုံးသင်းကောင်စီကဒီဟာကိုတကယ်ကိုစုံစမ်းမှုလိုအပ်နေပါပြီဆိုတော့ကွဲပြောင်းချက်တွေတင်ပြချက်တွေရှိလာတယ်ဆိုတော့လုံနိုင်တဲ့လုံထုံးလုံမျိုးရှိတယ်။ဒါကြောင့်မလို့အခုတစ်ခေါက်လာတဲ့လုံကြုံရေးကောင်စီအမြင့်ရမှုတဲ့စေနိုင်ငံရဲ့အမြင့်ရငါးနိုင်ငံပါဝင်တဲ့တာမတ်တွေရဲ့အယူဆတွေအာဘော်တွေသူတို့ရဲ့အတွေးတွေကတော်တော်ကြီးကြီးလာနိုင်ငံကအမြင်မှာဆိုရင်တတိထားမဲ့မရှင်ဖြစ်တယ်။ဒါကိုကျွန်တော်တို့ဆိုရဘက်ကတော်တော်ကြီးလေးလေးနက်နက်နဲ့တတိထားပြီးတော့ဆက်စံတုံ့ပြန်မှုလိုအပ်ပါတယ
်။နိုင်ငံတကာအရေးလေးလာသူဒေါက်တာခင်စောဝင်းကလည်းအလားတူအမြင်သဘောထားမျိုးပြောဆိုပါတယ
်။အခုကိုယ်ကက fact finding mission လေအချက်နဲ့ချက်ပေါ်ရေးဖွဲ့ကိုသူတနည်းအားဖြင့်သူတို့အားကိုလို့ရတယ်။ညခင်များတို့ပဲလာပါ။နောက်ပြီးတော့ခင်များတို့ပဲဒီဆောင်ရှာပါ။နော်။ဆိုဒီတခုတော့ရှိတယ်ကျွန်တော်တို့ဘက်ကပုံကိုလေးဒီမှာပါမယ်။ဆိုလို့ရှိရင်တော့အလားအဖြစ်နဲ့ကျွန်တော်ထင်တယ်။ရဟင်းကြီးကတော့ပြောမယ်လက်မခံလို့မရဘူး။ဘသူ့ကိုပြောမယ်ဆိုရင် special reporter ဆိုပြီးတော့ပြည်တဲ့တက်တက်တီးတဲ့သူ့ကိုခန့်ထားတဲ့လူ။အဲ့တော့သူ့ကိုလက်မခံဒါကကျွန်တော်လေးကိုရုပ်ဆိုးနေပြီ။နော်။အဲ့လိုဖြစ်တယ်။ခုနက fact finding mission နဲ့သူ့နဲ့ဟာတွဲလို့ရနေမယ်။
စုံစမ်းစစ်ဆေးရေးဆိုင်ရာနီလာနှစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီကကိုယ်စားလှယ်အဖွဲ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံစဉ်ကလည်းပြောကြားခဲ့ပါတဲ့ဒေါ်အောင်ဆန်းစုကြည်ကအထောက်အထားခိုင်လုံရင်စုံစမ်းစစ်ဆေးမှာဖြစ်ကြောင်းတုံ့ပြန်ထားပါတဲ့
ကိုမိုးစောပါရှင် VOA မြန်မာပိုင်းပုတ်ထိုးညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှိလေလုံးပြည်သူပါတီအနေနဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မယ်ဆိုရင်မဲမကွဲအောင်ဒီမိုကရေစီအင်အားစုတွေအပါအဝင်တိုင်းရင်းသားအင်အားစုတွေအားလုံးနဲ့အတူညှိနှိုင်းဆောင်ရွက်တော့မယ်လို့ပါတီကောင်ဆောင်တဦးဖြစ်သူဦးကိုကိုကြီးကပြောပါတယ်ဒီကနေ့မှာတော့ပါတီကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်မှာရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှာပါတီမှတ်ပုံတင်ဖို့တွားရောက်လျှောက်ထားခဲ့ပါတယ်ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ကွန်အောင်ကတင်ပြပါလိမ့်မယ်ရှင
်ဟုတ်ကဲ့ဦးကိုကြီးခင်ဗျဒီနေ့ဒီရှိလေလုံးပြည်သူပါတီပေါ့လေမှတ်ပုံတင်တယ်လို့ကျွန်တော်တို့သိရပါတယ်အဲ့ဒီအကြောင်းကိုအရင်ရှင်းပြပေးပါလား
ဟုတ်ကျွန်တော်တို့26ရက်ရက်စွဲနဲ့ဒီစီလုံးပြည်သူပါတီအဖြစ်နဲ့မှတ်ပုံတင်ခွင့်ပြုကြောင်းပေါ့လေအဲ့ဒါကျွန်တော်တို့အကြောင်းကြားစာရပါတယ်အဲ့တော့အကြောင်းကြားစာပါလိုအပ်ချက်တွေအရကျွန်တော်တို့ကပုံစံကာကြီးပါတီရဲ့ပခေါင်းဆောင်သူခေါင်းဆောင်ပေါ့ပထမနဲ့ဒုတိယခေါင်းဆောင်နှစ်ယောက်ရွေးချယ်ပေးရပါတယ်နောက်ပြီးတော့ပါတီရဲ့အလံတစိမ့်မူဝါဒနဲ့ဖွဲ့စည်းပုံအစရှိတာတွေကျွန်တော်ပုံစံကနေကျွန်တော်တင်ပြရပါတယ်။ဆိုတော့အဲ့ဒါတွေကျွန်တော်တင်ပြဖို့ဆိုတော့ဒီနေ့ရေကောက်ပွဲစီအောင်စုရေကောက်ပွဲကော်မရှင်ကိုသွားပြီးတော့ကျွန်တော်တို့ဒါတွေသွားပြီးတင်ပြခဲ့တာဖြစ်ပါတယ
်။မှတ်ပုံသွားတင်နေဆိုတဲ့အခါကျတော့ပြန်ချလာဖို့အတွက်ဘလို့အစ်စ်နေဦးဖြစ်ရမှာပါလဲ
။သူတို့ဒီလုံထုံးလုံဒီအရာကတော့ကျွန်တော်တို့ဟာဒါဘယ်အစ်စ်ရောက်ပြီလဲဆိုတော့ပါတီမှတ်ပုံတင်ခြင်းဥပဒေပုံမှန်3အရာကျွန်တော်တို့ကသွင်းပြတယ်ဆိုရင်ပုံစံခါခွေးနဲ့အကြောင်းပြန်တယ်ပေါ့။အဲ့ဒါပြီးရင်ကျွန်တော်တို့ကအခုဒါပုံစံကာကြီးပုံစံငါနဲ့အကြောင်းပြန်ပြီးတဲ့အခါကျတော့သူတို့ကပုံမှရှစ်ပါကဒီကျွန်တော်တို့ပြင်လိုက်တဲ့အလံတို့တစိတ်တို့ဟာလက်ရှိစီစဲနိုင်ငံရေးပါတီတခုခုရဲ့အလံတစိတ်တွေနဲ့တူညီနေလေရင်စင်တူညီမဖြစ်နေလေရင်ကော်မရှင်ကနေကျွန်တော်တို့ကိုပြန်ပြောင်းပေးဖို့အတွက်ကျွန်တော်တို့ကိုညွှန်ကြားချက်ထုတ်နိုင်တယ်။အဲ့ဒီအတွက်ကိုသူကဒါကိုဒါကန့်ဖွဲ့မဲ့သူရှိပါသေးလားဆိုတော့သူကကြေညာမယ်။ဆိုတော့အဲ့ဒါပြီးသွားရင်တော့တခြားကန့်ကွက်တာလည်းမရှိဘူးဒီစင်တူယိုးမလည်းမရှိဘူးဆိုရင်တော့တို့ကခွင့်ပြုတဲ့အကြောင်းပုံစံစာလုံးနဲ့ကျွန်တော်တို့ကအကြောင်းပြန်မယ်ပေါ့အဲ့ဒီကကြာရင်ကျွန်တော်တို့ကရပောင်း90အတွင်းတနိုင်ငံလုံးအတိုင်းအတာနဲ့ပါတီဆိုရင်ပါတီဝင်အင်အား1000ဒေသဆိုင်ရာပါတီဆိုရင်ပါတီဝင်အင်အား500စုစည်းပြီးတော့ကျွန်တော်တို့ကဆက်ပြီးတင်ပြရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကဒီနေ့ပြီးမြောက်ခဲ့တဲ့အစင်းကတော့ဒါပါတီမှတ်ပုံတင်ဖို့အတွက်ဒါဟိုတဝက်ကျော်ကျော်လောက်ကျွန်တော်တို့ဒါခကြီးရောက်ခဲ့ပြီလို့ကျွန်တော်တို့ပြောလို့ရပါတယ
်ပါတီလည်းမှတ်ပုံတင်ပြီဆိုတော့အခါကျတော့ဒီလာမယ့်ဟိုဂျားပြက်ရွေးကောက်ပွဲတွေဘွားတွေရှိမယ်ဆိုရင်ရောဝင်ပြိုင်ဖို့ပြင်ဆင်ကြိုပြီးတော့ပြင်ဆင်ထားတာမျိုးရောရှိပါပြီလား
အဲ့တော့အခုကတော့ကျွန်တော်တို့ကပါတီမှတ်ပုံတင်ကြမှပဲရွေးကောက်ပွဲနဲ့ပတ်သက်တဲ့အဆုံးဖြတ်ချက်ကိုကျွန်တော်တို့ကညှိနှိုင်းမှာဖြစ်ပါတယ်ဒီဥပဒေများအရလည်းပဲသူကမှတ်ပုံတင်ပြီးမှတ်ပုံတင်ကြပြီးအနည်းဆုံးရေကောက်ပွဲဂျာပြတ်ရေကောက်ပွဲမှာ3နေရာတဲ့အနည်းအချက်ပေါ့လေကျင်းပါတဲ့ဂျာပြတ်ရေကောက်ပွဲတွေမှာအနည်းဆုံး3နေရာဝင်ရမယ်ဆိုတဲ့စက္ကန့်ချက်ကရှိပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဂျာပြတ်ရေကောက်ပွဲဘယ်တော့လုပ်မယ်တော့ကျွန်တော်တို့မသိသေးဘူးရေကောက်ပွဲမတိုင်ခင်ပါတီမှတ်ပုံတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ကအနည်းဆုံး3နေရာတော့ကျွန်တော်တို့ ဝင်ရောက်ရှင်ပြန်ရမှာဖြစ်ပါတယ်ခင်ဗ
ျ။ဟုတ်ကဲ့ဆိုတော့တကယ်လို့ပေါ့လေဒီလိုရွေးကောက်ပွဲဝင်မယ်ဆိုရင်ဒီမိုကရေစီအင်အားစုတွေကြားထဲမှာဟိုမဲကွဲကုန်မလားဆိုပြီးတော့စိုးရင်ကြတဲ့အတန်တွေလည်းဟိုထွက်လာပါတယ်ဆိုတော့ဒီလိုအခြေအနေတွေရောဘယ်လိုမျိုးရှောင်လွှဲနိုင်ဖို့ဟိုစဉ်းစားထားပါလဲခင်ဗျ။
အဲ့ဒါကတော့လေကျွန်တော်တို့ဒါချက်ပေါင်း30လောက်ရှိပြီပေါ့ကျွန်တော်တို့ရှင်းလေးလုံးပြတော်မုံကြီးပထမဦးဆုံးချက်ပါတဲ့60ရေကောက်ပွဲမှာကတည်းကကျွန်တော်တို့ကတိုက်တွန်းခဲ့တာတွေရှိပါတယ်ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေကြားထဲမှာမင်းမကွဲအောင်ကျွန်တော်တို့ချင်းချင်းတွေမှာမဟာမိတ်ဖွဲ့စည်းပြီးတော့ကျွန်တော်တို့ပါတင်ပါတဲ့ပါတီအဖွဲ့အစည်းလူပုဂ္ဂိုလ်တွေပါဝင်အောင်ညီနိုင်ပြီးဆောင်ရွက်တင်တယ်ဆိုတာကျွန်တော်တို့ကတောက်လျှောက်တိုက်တွန်းခဲ့ပါတယ်အခုချိန်ထိလည်းကျွန်တော်တို့ဒီတိုင်းပဲရပ်တည်ပါတယ်အဲ့တော့ကျွန်တော်တို့ကမဲမကွဲအောင်အတွက်ကကျွန်တော်တို့ဒီမိုကရေစီအင်အားစုတိုင်းရင်းသားအင်အားစုတွေဓာတ်ရဲမှာအညှိနှိုင်းရှင်းလင်းမှုတွေလုပ်နိုင်ရင်တော့ကျွန်တော်တို့ဒါတစ်ချောင်းလုံးယုံကြည်ခဲ့တဲ့မဲမကွဲပဲနဲ့မဟာမိတ်အင်အားစုတွေအားလုံးအောင်နိုင်ရေးကိုဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ
ရှိလေလုံးပြည်သူပါတီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာပါတီမှတ်ပုံတင်ဖို့လျှောက်ထားလိုက်တဲ့အကြောင်းပါတီကောင်ဆောင်ဦးကိုကိုကြည်ကိုကိုအောင်ကမင်းမြန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့နာကစ်ဆန်နေပြည့်ခန္ဓာချောင်းတင်ပြပါမယ်မြန်မာသမိုင်းတရှောင်းအင်အားအပြင်းထန်ဆုံးနာကစ်မုန်တိုင်းဖြစ်ပွားခဲ့တာဒီနေ့မေလ၂ရက်နေ့မှာဆန်နေပြည့်သွားပြီဖြစ်ပါတယ်နာကစ်နောက်ပိုင်းလူလူရဲ့တတ်သိရှိမှုနဲ့အစိုးရအဖွဲ့အစည်းတွေရဲ့တဘာဝဘေးအန္တရာယ်ကြိုတင်ပြင်ဆင်မှုအပိုင်းတွေမှာတိုးတက်လာပေမဲ့လည်းတိကျပို့ပြီးလှုပ်ဆောင်မှုလူသေးကြောင်မိုးလေဝသနဲ့တဘာဝပတ်ဝန်းကျင်လေးလာရေးပညာရှင်တချို့ကပြောပါတယ်မြန်မာနိုင်ငံအနေနဲ့တဘာဝဘေးအန္တရာယ်ကကွယ်ဆောင်ရှောက်ရေးလုပ်ငန်းတွေနဲ့အားနည်းချက်တွေကိုသိရှိဖို့နာဂစ်ကိုသင်ခန်းစာယူပြီးပြုပြင်သွားဖို့လိုအကြောင်းပညာရှင်တချို့ကသုံးသပ်ပြောဆိုထားတာကို VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကတင်ပြထားပါတယ
်ဒီနေ့မေလ2ရက်ကမြန်မာနိုင်ငံမှာလူအသေးပြောက်များဆုံးနဲ့ကမ္ဘာပေါ်မှာအဆိုးရွားဆုံးအဆင့်8ချိန်ခဲ့တဲ့နာဂစ်မုန်တိုင်း10နှစ်ပြည့်ရဲ့နေ့ပါလေတိုင်းကတနအီမိုင်150နဲ့တိုက်ခဲ့တဲ့ဒီနာဂစ်မုန်တိုင်းကြောင့်အီယာဝရီတိုင်းနဲ့ရန်ကုန်တိုင်းမှာအများဆုံးထိခိုက်ခဲ့ပြီးပျက်စီးဆုံးရှုံးမှုကမြန်မာကျပ်ငွေ 17.8 ထရီလီယံကျော်ရှိပါတယ်။ဒေဆုံးသူကတော့စုစုပေါင်း 34,000 ကျော်ရှိခဲ့တာပါ။နာဂစ်တိုက်ခတ်တုန်းကမိသားစုနှစ်ပါးဆုံးရှုံးခဲ့ပြီးအဲ့ဒီတုန်းကအသက် 15 နှစ်အရွယ်ဖြစ်တဲ့ကိုထူးလွင်ကသူတွေ့ကြုံခဲ့တာကိုခုလိုပြောပြပါတယ
်။အညကအဲ့ဒီနာဂစ်ဖြစ်ရင်ကျွန်တော်တရက်နေ့ညကကျွန်တော်တို့ဟိုဟာအမားဆွေရွာလေးရဲ့ပုဂ္ဂလိုတော့မှလေ။မိုက်လောက်တော့သမောင်းမောင်းရတယ်။အဲ့ဒါကကျွန်တော်တို့ကြောင်းတော့အဖို့အဖေနဲ့မိလိုက်တယ်။ရဲစခန်းကိုလာတာပါလေမှုန်တိုင်းရှိတယ်မထွက်နဲ့ပေါ့ဆိုင်ကလုံးပေါ့ ID မှုန်တိုင်းတော့ကျွန်တော်ပြင်လဲမှာဘာမှမဖြစ်ဘူးလေသူတို့ကဒီ45-50ဒီလောက်ပဲတင်ညာဆိုတော့ AC ပဲဆိုတော့သွားမယ်ပေါ့နော်ဟိုပုဂ္ဂလိပေါ့နော်ပုဂ္ဂလိတမောနဲ့မောင်းမယ်ဆိုငါးနိုင်လာမောင်းပါရဲ့ကျွန်တော်တို့မနေ့ရောက်တော့ကျွန်တော်တို့နေ့ကျင်းတော့ပို့ပြီးတော့ကျွန်တော်အဖေနဲ့မိရတမောလည်းပြန်ဆင်းအိတ်တာအဲတမောတော့ကျွန်တော်ပြန်မတွေ့တော့ဖျောင်းပြီးတော့ပြန်ရှာလို့မရတော့ဘူးပေါ့
နာဂစ်နောက်ပိုင်းစနစ်တာကာလာအတွင်းမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအစိုးရနဲ့ရပ်ဘက်အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေဝိုင်းဝန်းဆောင်ရွက်နေပေမဲ့လိုအပ်ချက်တွေကရှိနေသေးရလို့မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ကအခုလိုသုံးသပ်ပါတယ်
။နာဂစ်ပြည်ပြည်ရဲ့နောက်ပိုင်းမှာအထူးသဖြင့်ကဏ္ဍကိုပြောပါဆိုရင်တော့ public awareness ပါပဲ။လူထုရဲ့ပရိရှိမှုအပိုင်းကတော့အဆမတန်တိုးတက်လာပြီးအလွန်ကောင်းတဲ့အနေအထားမှရှိပါတယ်။သူတို့ကိုယ်နိုင်ကိုယ်ပါလူလူချင်းချင်းသိရတဲ့စိတ်တွေကြောက်တာလည်းပါတာပေါ့လေ။အရင်တော့ပြောပေမဲ့ဘီလူမဆိုင်တဲ့အနေထားကနေပြီးတော့အခုတော့မိုးလေဝသတင်းကိုအငမ်းမဲရနားထောင်ယုံမကမင်းများနဲ့အဆင့်ထိတက်လာတယ်။အလားတူပဲအစိုးရဘက်ကလည်းသွားပြေးရတဲ့ကော်ဝဲဆောင်ရှောက်ရေးလုပ်ငန်းတွေကိုအရင်ရတဲ့ပို့ပြီးတော့ဥစားပေးလှုပ်လာတာလည်းတွေ့ရပါတယ်။အရင်ကမလှုပ်တဲ့လှုပ်တွေလည်းပို့ပြီးလှုပ်လာတာတွေ့ရပါတယ်။ရှယ်တာတွေဆောက်တယ်၊ရွာချင်းဆက်လမ်းတွေဖောက်တယ်၊လူထုပညာပေးစနစ်တွေလုပ်တယ်၊ဓာတ်မျိုးတွေဓာတ်တွေပြန်ဖို့တယ်။ပို့လှုပ်လာတာတွေ့ရတဲ့အတွက်နာဂစ်မဖြစ်မီကာလာနဲ့နိုင်စာရင်တော့တိုးတက်မှုရှိတယ်လို့ပဲဒါအမှန်တိုင်းပြောရမှာပါပဲ။တိုးတက်냐လည်းပဲလုံလောက်မှုရှိလားဆိုတဲ့အပိုင်းမှာကြတော့ကျွန်တော်အမြင်ပြောရရင်တော့လုံလောက်မှုတော့မရှိသေးပါဘူး
။မုံတိုင်းညမကြာခဏခံရရဲ့အိန္ဒိယနိုင်ငံမှာတဘာဝဘေးရန်ရဲ့ကာဝယ်ဆောက်ရှောက်ရေးနဲ့ပတ်သက်ပြီးဥပဒေတွေရေးဆွဲထားပြီးဖြစ်တယ်လို့နေပညာပိုင်းနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုအပိုင်းမှာလည်းအာသာချက်တွေရှိနေရကြောင်းတဘာဝဘေးနဲ့ပတ်သက်ပြီးဒေတာတွင်းမှာအကောင်းမွန်ဆုံးဖြစ်တယ်လို့ဒေါက်တာထွန်းလွင်ကစက်ပြောပါတယ်
။အိန္ဒိယမှာတော့ရေကြီးတာလည်းနှစ်တန်းဖြစ်တယ်၊ပူရှင်လုံခဲ့တာလည်းနှစ်တန်းဖြစ်တယ်၊မုန်တိုင်းရံရည်လည်းနှစ်တန်းဖြစ်တယ်၊ဆူနာမီရောအနေနဲ့ပြည်တာပဲသူတို့နော်။ဒီနေ့ပြောရင်တော့နာဂစ်သင်္ကန်းစာတွေကိုကျွန်တော်တို့ရယူနိုင်ကြဖို့နာဂစ်ကမပြီးသေးတော့ပကြီးကကျွန်တော်တို့မမေ့တင်တဲ့အရာတို့ဖြစ်နိုင်ရင်တော့မေလ2ရက်3ရက်ကိုနာဂစ်နေ့လို့တော့ကျွန်တော်ကသတ်မှတ်ဖို့သင်ပါတယ်လို့အကြံပြုထားပါတယ်ဗျာ
။လက်ရှိမြန်မာနိုင်ငံမှာမုန်တိုင်းတန်ခမ်းအဆောက်အဦ50ဝန်းကျင်စောက်ထားပြီးဖြစ်တယ်လို့စာသင်ကျောင်းတွေကိုလည်းမုန်တိုင်းခုလုံနိုင်တဲ့အဆောက်အဦအနေနဲ့အသုံးချနိုင်အောင်စီစဉ်ထားရလို့ဆိုပါရယ်။မုန်တိုင်း3ဘေးစနစ်ကိုလည်းဒီမန်နဲ့တည်းဖြစ်အောင်ပြောင်းလဲကျင့်သုံးနေပြီလို့ဘေးရန်နယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးဦးအေးမင်းသူကအခုလိုပြောပါရယ
်။ခုစဉ်ရဆိုင်ရခရိုင်နဲ့မြို့နယ်တွေတော့ဒီလိုရှိရင်ကျွန်တော်ရက်ကြီးခုစောက်ဆောင်တစ်ဆက်သေးကျွန်တော်တို့ဟိုဝန်ထမ်းကိုမြန်မြန်လေးရအောင်ဒီလိုရှိရင်လောက်သွားတဲ့ဝန်ထမ်းပုံမှန်မူတည်ပြီးတော့ 把伊落网面输掉，有啥物事情呢？必要输掉，我们老板嘛，我们是那个不比阿高呢，都在七八的，但真的路有地摊啦，大家稍微的办事的都，哦，这出版的嘛，都是呢，真的路的，你个哪呢？帮不了，你个哪就稍微那个那他的七八的。
那当时你讲的，那当时工地比如的加满我是破呢，过了他妈个，下头有六边的金三亚公夫人，是单亚孙。下头有六单看啥样的个吧？苏州南岸、西南岸嘛，密码南岸啊，独立啊，苏州别的路，苏话的，看没？
古早的电表多少把线？古罗密码南岸嘛，先听的也是看后面讲电表路话的。密码南岸嘛，先讲伊内巴拉拉古家国破一月币，阿些当阿些嘛，阿轻松皮拉麦，先听的也是看的古古，不过然沿路得到九万多嘛，第三波时间的话的。Elephant Lake 路米贝塔的，阿里先是看嘛，先那个路人呢，大家跟着提对啦，先看听讲那人嘛，比路呗，他把我带听听他那波一月塔的路，先是看西门跟大文西的瑞个表话的，第一张别送我了，古西。ตุกะเปียวปะทาวาเลยရှင
်ปะโกดายเยนွယ်ตะโดจูวายတွင်เยนွယ်เซตมาตะชาวฮัตตะ 18,000 เอกาอาภิญเอกา 42,000 จ่อชีเดมีเนียมาเอลิแฟนเลกซินเฮกันซินสคันกูดิซอกตวาวออสเตรเลียฉีไซโฟบอลส์อินเตอร์เนชั่นแนลมิงลาเมมาอะพ่วยเนเมมาติลุงงานดูปูกองซีซั่นทาราวาอะชิตองอะชามาอะจีซงซินเทนเทนสคันผิดลาเมซินเฮกันซินสคันมาเมมาติลุงงานกามีบาเมซินเนเนซาเดมาผิดปิรอซีมันเกงกาลาတွင်ซินတွေကိုလူတွေကဒိုက်ရိုက်ထိတွေ့တာထင်းကြောင်းတာတန်ကျိုးနဲ့ခြီးတာစီးနှင်းတာတွေမလုပ်ဘဲနဲ့တဘာဝအတိုင်းထိန်းသိမ်းဆောင်ရှောက်ထားဖို့ရည်ရွယ်ထားတယ်လို့မင်္ဂလာမြန်မာရဲ့ CEO ဒေါက်တာဖုန်းဝင်းကပြောပါတယ်အာရှဆင်ထိန်းသိမ်းရေးလုပ်ငန်းမှာစံနှုန်းအမြင့်မားဆုံးဆင်စကန်ဖြစ်လာဖို့ရည်ရွယ်ထားတဲ့ဆင်ရေကန်ဆင်စကန်မှာမွေးကင်းစဆင်နဲ့တက်ကြီးနာမကျန်းဆင်တွေထိခိုက်ဒဏ်ရာရတဲ့ဆင်တွေအတွက်ရွှေရှားစေကုရင်နဲ့စေကုတပေးတာအပြင်ကမ္ဘာအဆင့်မီဆင်ဆေးရုံတစ်ခုကိုလည်းဆင်ရေကန်ဆင်စကန်တွင်ထားရှိသွားမယ်လို့ဆင်စကန်စီစဉ်သူတွေကပြောပါတယ်စင်တွေရဲ့တဘာဝအတိုင်းသွာလာနေထိုင်တာကိုလေ့လာနိုင်ဖို့လဲစီစဉ်ထားတာကြောင့်ဒေသရဲ့တဘာဝခီးသွွားလုပ်ငန်း eco tourism လုပ်ငန်းတွေဖွံ့ဖြိုးလာလိမ့်မယ်လို့မျှော်မှန်းထားပါတယ်။အာရှစင်တွေကျဆားတဲ့မြန်မာနိုင်ငံမှာစင်မျိုးတုံးမဲ့အနေနဲ့ရင်ဆိုင်နေရတာကြောင့်စင်ထိသိမ်းရေးကိုအပူရပြင်းလုပ်ဖို့လိုအပ်နေပြီလို့စင်ရေကန်စင်စကန်စီမံကိန်းမန်နေဂျာဒေါက်တာအမီယာခါလီကပြောပါတယ
်။ Myanmar lose every week one elephant. One every week one elephant. You lose in Myanmar.So it's very important to get your support. Very, very important.
မြန်မာနိုင်ငံမှာဒရင်းနှစ်ပတ်ကိုစဉ်းစားကောင်းဆုံးရှုံးနေရပါတယ်။တပတ်ကိုတကောင်းပါ။ဒါကြောင့်ခင်ဗျားတို့အကူအညီလိုပါတယ်။ကျွန်တော်တို့အတွက်မဟုတ်ပါဘူး။စီမံကိန်းစီစဉ်တွေအတွက်မဟုတ်ပါဘူး။ခင်ဗျားတို့ကလေးတွေဒီနေရာကိုလာပြီးစင်တွေကိုကြည့်ရှုလေ့လာနိုင်မှုပါ။ဒါက ecotourism ကိုလည်းအားပေးရရောက်ပါတယ်။ဒီနေရာကိုလာပြီးစင်တွေဘလို့နေတယ်၊ဘာတွေလောက်ကြတယ်ဆိုတဲ့သဘာဝကိုရှောက်ကြည့်ပြီးလေ့လာနိုင်မှာပါ။ဒီနိုင်ငံအတွက်စင်တွေဟာဘလောက်အရေးကြီးတယ်ဆိုတာကိုလူတွေသိဖို့လိုပါတယ်။
မြန်မာတက်လုပ်ငန်းရဲ့ခမ်းမန်းစင်းတွေအရမြန်မာနိုင်ငံမှာရခင်ကတောဆင်ရိုင်းကောင်ကြီး9000ကျော်ရှိခဲ့ရကနေဆယ်စုနှစ်အတွင်းတောဆင်ရိုင်းကောင်ကြီး1400ကနေ2000ကျားရှိတယ်လို့ခန့်မှန်းထားပြီးတော့ရခိုင်ပဲခူးအေရဝတီနဲ့မန္တလေးတိုင်းဒေသတွေမှာနေထိုင်ကျဆားကြပါတယ်တောဆင်ရိုင်းနယ်ပါလာတာအပြင်တစ်ထွတ်လူရေးမူဝါဒအပြောင်းလဲအကျိုးဆက်အဖြစ်အလုပ်လက်မဲ့စင်ရည်အတွက်များပြားလာတာကြောင့်တရားမဝင်တက်ဖြတ်တာစင်စွဲအပြင်စင်ရည်ကုန်ကိုပါခွာယူပြီးအိနီချင်းနိုင်ငံတွေကိုတရားမဝင်ရောင်းဝယ်တာတွေရှိနေတာကြောင့်စင်ထင်းသိရေးအဖွဲ့တွေကစင်ထင်းသိရေးပညာပေးလုပ်ငန်းတွေကိုအင်တိုက်အားတိုက်လုပ်ကင်နေကြပါတယ်ခင်ဗျာ
အရှိတောင်အာရှမှာအကြီးဆုံးဖြစ်လာမဲ့စင်ထင်းသိရေးစကန်တစ်ခုကိုဘူရန်ရဲနယ်တက်တော့ကျွေးမှာတိစောက်မဲ့အကြောင်းကိုစီတူကတင်ပြတော်ရပါရှင် VOA ညဖက်ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ VOA ရဲ့ရုံမြင်သံကြားအစီအစဉ်တွေကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ Asia Set 7 ဂျိုရုကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းကိုအီးမေးလ်ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့ရတော့0932383555လေးကိုခေါ်ဆိုနိုင်ပါတယ်။ထားနေမက VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြင်းချင်း VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ဒီကနေ့ညဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းထုံမီတာ25 32နဲ့51တို့ကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းထုံမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ2ရက်ပုဒ်ထိုးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူမှုနယ်ကြမ်းမာရေးအားကစားစတဲ့သတင်းလွှာအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ဦးကျော်စန္နာရဲ့မြမအရေးသုံးသက်ချက်မှာကြားဖို့ရှိတာကတော့
We don't measure like government policies in our index. It's a very global view of how the media are
ညမသတင်းလွှတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ ਨੇ စီမထားသတင်းထောက်များအဖွဲ့ RSF ရဲ့ Asia Pacific ရေးရာ Director Daniel Bestard ပြောသွားတာပါ။ပြည်စုံကတော့မကြခင်ကြားဖို့ရှိပါတယ်။အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူမှုနဲ့ကျန်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။ရင်သားကင်ဆာရောဂါကြောင့်အသက်သေးဆုံးမှုတွေကိုရှော့ချနိုင်ဖို့ဆိုရင်ရင်သားကင်ဆာရောဂါနဲ့ပတ်သက်တဲ့ကျန်းမာရေးဗဟုသုတတွေကိုသိထားသလောက်မျှဝေပေးဖို့လိုအပ်ပါတယ်။ဒါကြောင့်ရင်သားကင်ဆာအသိပညာနဲ့သတိပြုမှုမြင့်တက်လာအောင်ဘယ်လိုလုပ်နိုင်ပါသလဲ။လူမှုနယ်ကျန်းမာရေးအစီအစဉ်မှဒေါက်တာတန်ဇော်ကတင်ပြထားပါတယ်ရှင
်။မျိုးရိုးဗီဇာနည်းပညာတွေဖွံ့ဖြိုးတိုးတက်လာနေတာကြောင့်ရင်သားနဲ့ပတ်သက်တဲ့ပြောင်းလဲမှုတွေမဖြစ်ပေါ်ခင်မှာမျိုးရိုးဗီဇာဆိုင်ရာဆန်သက်စစ်ဆေးမှုတွေပြုလုပ်ပြီးရင်သားကိစ္စရောဂါဖြစ်နိုင်မဖြစ်နိုင်ဆိုတာကိုကြိုတင်ဆန်သက်သိရှိနိုင်တဲ့နည်းပညာတွေပေါ်ပေါက်နေပြီဖြစ်ပါတယ်။အနောက်နိုင်ငံတွေမှာရင်သားကိစ္စရောဂါမျိုးရိုးဗီဇာကိုဆန်သက်စစ်ဆေးဖော်ထုတ်ပြီးမျိုးရိုးဗီဇာတွေ့ရှိခဲ့တာကြောင့်ရင်သားကိုကြိုတင်ဖြတ်ထုတ်ကာကွယ်ထားတဲ့သူတွေလည်းရှိပါတယ်။မြန်မာနိုင်ငံမှာတော့ရင်သားကိစ္စရောဂါမျိုးရိုးဗီဇာကိုဖော်ထုတ်စစ်ဆေးနိုင်တဲ့နည်းပညာတွေမဖွံ့ဖြိုးသေးတာကြောင့်ရင်သားပြောင်းလဲမှုလက္ခဏာတွေကိုစောစောစီးစီးသိရှိအောင်အသိပညာပေးခြင်းကသာလက်တလောအခြေအနေမှာအထူးရောက်ဆုံးကြိုတင်ကာကွယ်မှုနည်းလမ်းတစ်ခုဖြစ်တယ်လို့ကင်ဆာရောဂါနဲ့တရောင်ကြီးအထူးကူဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာတော်မေကြီးကပြောပါတယ်
။အဲ့ဒီရင်သားကင်ဆာနဲ့ပတ်သက်တူဂျင်းပေါ့နော် Breaker 1 Breaker 2 BRCA 1 BRCA 2ဂျင်းဆိုတဲ့ဟာတွေကိုတော့ဆရာမတို့နိုင်ငံမှာတော့တည်ဆချာဆန်းသက်လို့ခက်ခဲနေပါသေးတယ်။နိုင်ငံညာအနောက်နိုင်ငံတွေမှာတော့ဒီဂျင်းတွေကိုဆန်းသက်နေရှိပါတယ်။အခုဗမာပြည်မှာတော့စပြီးတော့ဆန်းသက်ဖို့ကြိုးစားနေကြပြီလို့ပြောပါတယ်။အဲ့ဒီနှစ်ခုဂျင်းတွေကိုရှိတယ်ဆိုရင်တော့သူကရင်သားကင်ဆာကိုဖြစ်နိုင်ချေများတယ်လို့ပြောတဲ့အတွက်အနောက်နိုင်ငံတွေမှာတော့ဒီဂျင်းတွေ positive ဖြစ်ခဲ့ရင်ရှိခဲ့ရင်ပေါ့ဒီကြိုတင်ပြီးတော့ prophylactic mastectomy ကိုလုပ်နေကြပါတယ်ဗမာပြည်အနေနဲ့ကတော့ဒီမျိုးရိုးဗီဇာကိုဆန်းသက်စစ်ဆေးဖို့တောင်ခက်ခဲနေတဲ့အဆင့်လေးဖြစ်ပါတယ်
ရင်သားကင်ဆာယောဂါဟာကြိုတင်ကာကွယ်လို့မရတဲ့ယောဂါတစ်ခုဖြစ်ပေမဲ့ယောဂါအစ်စ်နေတုံးမှာအချိန်မီကုသမှုခံယူနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂါတစ်ခုဖြစ်ပါလေ။ယောဂါအစ်စ်တစ်မှာစတင်ကုသမှုခံယူနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်မှုအခွင့်အရေးဟာ90ရာခိုင်နှုန်းကျော်အထိရှိတယ်လို့အထွေထွေယောဂါအထုကုဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဒေါ်ရင်ရင်ထွန်းကပြောပါလေ
။ရင်သားကင်ဆာကယောဂါအစ်စ်သို့တော်တွေ့တဲ့ကုသပျောက်ကင်းနိုင်နေဖြစ်ပါလေ။ယောဂါအစ်စ်တစ်ပေါ့နော်။ရင်သားမှာပဲကျေရှိသေးတဲ့အခြေအနေမှာတွေ့ရဆိုလို့ရှိရင်တော့ကုသပျောက်ကင်းနိုင်ခြင်းက90ရာခိုင်နှုန်းကျော်ပါတယ်။အစ်စ်နှစ်ပေါ့နော်အကြိုင်းကျိတ်ရောက်သွားရင်တောင်မှပဲကုသတတိယရောက်သွားကုသမယ်ဆိုလို့ရှိရင်ပျောက်ကင်းနိုင်ခြင်းက80ရာခိုင်နှုန်းကျော်ရှိပါသေးတယ်
။ကျန်းမာရေးစောင့်ရှောက်မှုအစဉ်တန်းမြင်မာတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေမှာရင်သားကင်ဆာယောဂါကြောင့်အသက်သေဆုံးမှုတွေရောနေသွားပေမဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာတော့ရင်သားကင်ဆာယောဂါကြောင့်အသက်သေဆုံးမှုတွေဟာမြင်မာနေတော့မဲ့ဖြစ်ပါတယ်လူတို့ချင်းစီရဲ့ဝင်ငွေနှဲပါနေမှုနဲ့ကျန်းမာရေးအသိအမြင်ဘုဒ္ဓရနှဲပါနေမှုတွေဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာရင်သားကိစ္စယောဂါကြောင့်အသက်သေဆုံးမှုတွေကိုမြင့်တက်စေတဲ့အကြောင်းအရာတွေဖြစ်တယ်လို့ပန်းလိုက်စီလုံးစီယုံမှမန်နေဂျင်ဒါရိုက်တာဖြစ်သူဒေါက်တာတော်တသက်ခိုင်ကပြောပါလဲ
။ဒီမှာနိုင်ငံမှာဘဲဖြစ်ဖြစ်နော်တကမ္ဘာလုံးမှာဆိုလို့ရှိရင်အမျိုးသမီးတွေအများစုကိုချိန်ချောက်နေတာ breast cancer ပါ။ဆိုတော့ breast cancer ကအဖြစ်အများဆုံးလည်းဖြစ်တယ်လို့အသေးပြောက်နှုံးလည်းရမ်းများပါတယ်။ဒါပေမဲ့လည်း breast cancer ကိုစောစောစီးစီးတာကြိုတင်ပြီးတော့သိရှိခဲ့မယ်အာလီဂျိုင်နိုစစ်ရခဲ့မယ်ဆိုလို့ရှိရင်ကုသမှုပျောက်ကင်းနိုင်တဲ့ယောဂါထူလည်းဖြစ်ပါတယ်။ဒါကြောင့်မို့လို့ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုလို့ရှိရင် breast cancer ကိုတော်တော်များများကျန်းမာရေးဘူးသူတာတွေလည်းနှဲပါတဲ့အတွက်ကြောင့်မို့လို့ ကျန်းမာရေးဘူးသူကြလည်းမရှိတဲ့အတွက်ကြောင့် breast cancer နှုန်းကပိုမြင့်တဲ့အပြင်ကိုနောက်ဆုံး stage ကျမှာပဲသိရှိရတဲ့အခါကျတော့ကုသမှုကိုလည်းမပေးနိုင်တဲ့အခြေအနေဖြစ်သွားတာပါ
မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေအနေနဲ့မိမိရင်သားရဲ့ထူးထူးခြားခြားပြောင်းလဲမှုတွေကိုမိမိကိုယ်တိုင်အမဲမပြတ်စစ်ဆေးကြည့်ရှုပေးနေဖို့လိုပါတယ်။တန်တရားရှိစရာပြောင်းလဲမှုတွေတွေ့ရှိခဲ့မယ်ဆိုရင်တချွမ်းနားလည်တဲ့ဆရာဝန်တွေနဲ့အများဆုံးပြသတိုင်ပင်သင့်တယ်လို့ပေါမောက်ခဒေါက်တာဒေါ်မေကြီးကပြောပါတယ်
။ရင်သားကင်ဆာကိုစောစီးစွာသိနိုင်မှုအတွက်ကတော့အခုဆရာမတို့ကအဓိက၃ချက်ပေါ့နော်။ပထမတစ်ချက်ကတော့မိမိရင်သားကိုမိမိစမ်းသပ်စစ်ဆေးနည်း။နံပါတ်၂ကတော့တက်ကြွနားလေသူနဲ့ကိုယ့်ရဲ့ရင်သားကိုသွားပြပြီးတော့ဆန်းသက်စစ်ဆေးခံနည်းနဲ့နောက်တစ်ခုကတော့ mammogram လို့ခေါ်တဲ့ရင်သားဓာတ်မှန်ရိုက်နည်းပါအဲ့သုံးခုထဲမှာမှဟိုကုန်ကျစရိတ်မရှိတက်တောင်းတက်တာနဲ့မိမိကိုယ်သာလေမိမိပထမအဦးဆုံးဆန်းသက်နိုင်ဖို့မိမိရင်သားမိမိဆန်းသက်စစ်ဆေးနည်းကိုတော့တတ်နိုင်တဲ့လောက်တော့အားလုံးကိုသိရှိအောင်ကျမရဲ့ပညာပေးနေပါလေ
ရင်သားကိစ္စယောဂဟာပျောက်ခင်းအောင်ကုသနိုင်တဲ့ယောဂတစ်ခုဖြစ်ပါလေပြောက်ခင်းအောင်ကုသနိုင်တဲ့အခြေအနေမှာရင်နာကိစ္စယောဂကိုအချိန်မီစစ်ဆေးဖော်ထုတ်နိုင်မှုအတွက်မိမိပတ်ဝန်းကျင်မှာရှိတဲ့သူတွေကိုရင်နာကိစ္စယောဂနဲ့ပတ်သက်တဲ့ကျန်းမာရေးဘုဒ္ဓတာတွေကိုတတ်နိုင်သလောက်အတိပေးမျှဝေပေးဖို့လိုတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါရင်နာကင်ဆာဆိုင်ရာအသိပညာနဲ့သတိပြုမှုမြင့်တက်လာအောင်လှုပ်ဆောင်တဲ့အချက်လက်တွေကိုကျန်းမာရေးခန္ဓာမှာတင်ပြလိုက်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေပို့ထုတ်နေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဥကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်သွားမှာပါမြန်မာနိုင်ငံတည်င်းလွတ်လပ်မှုအဆင့်တန်းတတ်မှတ်တဲ့နေရာမှာဘာတွေကိုအခြေခံတတ်မှတ်တယ်လဲဘလောက်မြင်များတတရှိပါသလဲတည်င်းလွတ်လပ်မှုတိုးတက်လာအောင်ဘလို့လှုပ်တင်တယ်လဲဆိုတာတွေကိုနေစီမထားတည်င်းထောက်မြအဖွဲ့ RSF ကအာရှပစိဖိတ်ရေးရာဒါရိုက်တာ Daniel Bestrat နဲ့ဥကျော်စန္ဒဆွေးနွေးသုံးသပ်ထားပါတယ်နားဆင်ပါရှင်
တဲ့ညာကျွန်တော်ဆုံးကျွန်တော်မိရင်ကတော့ခင်ဗျားတို့ RSF ကမြန်မာနိုင်ငံရဲ့သတင်းလော်ခွင့်ကိုစစ်စစ်တဲ့နေရာမှာဘယ်လိုစံယူစံညွှန်းတွေ criteria တွေကိုသုံးပြီးတော့သတ်မှတ်ခဲ့တယ်လဲဆန်းစစ်ခဲ့တယ်လဲဆိုတာအရင်ပြောပါခင်ဗျာ
political or economical power self censorship and the overall environment in which press is
ကျွန်တော်တို့ကအညွှန်းခုနှစ်ချက်နဲ့စမ်းစစ်ပါတယ်မီဒီယာတွေရဲ့စနစ်ကျတည်တတ်မှုနိုင်ငံရေးစီးပွားရေးဩဇာအောက်ကမီဒီယာကင်းလွတ်မှုကိုယ့်ဟာကိုယ်ထိန်းသိမ်းတိပြတ်မှု self censorship မီဒီယာဆိုင်ရာဥပဒေပေါင်းပွင့်လင်းမြင်သာမှုသတင်းထုတ်လွှင့်တဲ့လုပ်ငန်းစဉ်အခြေခံအဆောက်အအုံနဲ့ journalist တွေအနိုင်ကျင့်အကြမ်းဖက်မှုတွေဖြစ်ပါတယ
်မြန်မာနိုင်ငံအခြေအနေပတ်သက်ပြီးတော့ဆုံးသက်တဲ့နေရာမှာလုံးဝဓမ္မဋိဌာန်ကြရတဲ့ objective ဖြစ်တယ်လို့ပြောနိုင်ပါသလ
ား It's not a question of objectivity it's a question of honesty like we are very transparent in the way we
ဒါကဓမ္မဋိဌာန်ကြရတယ်မကြဘူးဆိုတာနဲ့မဆိုင်ပါဘူးရိုးသားမှုနဲ့ပဲဆိုင်ပါတယ်မြန်မာနိုင်ငံအတွင်းသတင်းလွတ်လပ်မှုကိုတန်ဖိုးဖျက်တဲ့နေရာမှာကျွန်တော်တို့ဟာပုံပွင့်လင်းလင်းလုပ်ပါတယ်နေပယ်အတီးတီးကကျွမ်းကျင်သူတွေကိုအခြေခံပါတယ်သူတို့စီမေးခွန်းတွေ100ကျော်လောက်ပို့ပါတယ်မြန်မာနိုင်ငံထဲကပါတယ်ပြည်ပကလူတွေလည်းပါပါတယ်သူတို့ပြောပြတာတွေကိုတတ်နိုင်သမျှအရှိကိုအရှိအတိုင်းအမှန်တိုင်းသုံးသပ်ပြီးမှဓမ္မဋိဌာန်ကြအောင်ကျွန်တော်တို့လုပ်ပါတယ
်သတင်းလွတ်လပ်မှုဆိုတာနိုင်ငံတစ်ခုမှာဒီမိုကရေစီထွန်းကားမှုနဲ့ဆက်ဆက်မှုရှိတယ်လို့ထင်ပါသလား
Well, freedom of the press is fundamental for the democracy, and that's what.
တရင်လွတ်လပ်မှုဟာဒီမိုကရေစီရဲ့အခြေခံဖြစ်ပါတယ်။ဒါကိုဒီနှစ်မြန်မာနိုင်ငံမှာကျွန်တော်တို့တွေ့ရပါတယ်။တရင်လွတ်လပ်မှုမရှိလို့ဒီမိုကရေစီအတွင်ကူးပြောင်းရေးရပ်တန့်နေပါတယ
်။ဒါပေမဲ့အိန္ဒိယနိုင်ငံဆိုရင်ကမ္ဘာပေါ်မှာအကြီးမားဆုံးဒီမိုကရေစီနိုင်ငံဆိုပြီးတော့ခေါ်ကြပါတယ်။ဒါပေမဲ့ခင်ဗျားတို့ရဲ့စီးရင်ထဲမှာဒီမိုကရေစီအစဉ်ကူးပြောင်းမှုရပ်တန့်နေတယ်ဆိုတော့မြန်မာနိုင်ငံရဲ့အောက်မှာအိန္ဒိယကရောက်နေပါတယ်။အဲ့ဒါဘယ်လိုရှင်းမလဲခင်ဗျာ
Because the democracy in India is fading away.
အိန္ဒိယမှာဒီမိုကရေစီကျဆင်းလာလို့ဖြစ်ပါတယ်။ Journalist တွေတက်ခိုက်ခံနေရပါတယ်။သတိထားပြီးတော့ရေးနေရပါတယ်။တကယ်တော့အိန္ဒိယကိုကမ္ဘာမှာအကြီးဆုံးဒီမိုကရေစီလို့ပြောတာပြောရတယ်ကျွန်တော်တို့ RSF ရဲ့သတင်းလွတ်လပ်ခွင့်စံယီစံညွှန်းတွေကိုစတင်ထုတ်ပြန်တဲ့2002ခုနှစ်တုန်းကအိန္ဒိယဟာအဆင့်80 80လောက်မှာပဲရှိခဲ့ပါတယ်ဆိုတော့အဲ့ဒီမှာဒီမိုကရေစီရုတ်ရော်နေတာအတော်ကြာပါပြီ
နောက်တစ်ခုမေးချင်တာကသတင်းလွတ်လပ်ခွင့်ဟာနိုင်ငံတစ်ခုရဲ့အာဏာပိုင်တွေအပေါ်မှာပဲမူတည်သလားဒါမှမဟုတ်လူ့အဖွဲ့အစည်းအပေါ်မှာကမူတည်သလားဆိုတာဖြစ်ပါတယ်
No, it's an overall situation. We don't measure like government policies in our index. It's a very global view.
မဟုတ်ပါဘူး။ဒါဟာအားလုံးကိုခြုံငုံတုံးတက်မှုပါ။ Overall situation မှာအစိုးရရဲ့မူဝါဒကိုမဆန်းစစ်ပါဘူး။သတင်းလွတ်လပ်မှုတစ်ခုလုံးပေါ်ကဘာကမြင်တဲ့အမြင်မှာဥပမာသတင်းလောကကိုဒဏ္ဍာရီအားတော်မမှုဘလောက်ရှိတယ်ဆိုတာမျိုးပါ။
လူတို့ရဲ့မီဒီယာပေါ်သဘောတရားဘယ်လိုထက်တွက်ပါသလဲလူတို့ထဲမှာတချို့ကသူတို့မဟုတ်လူများစုကအမျိုးသားရေးကိုဦးစားပေးတဲ့မီဒီယာကိုအားပေးကြတာရှိမယ်အဲ့ဒါမျိုးကြတော့ဘယ်လိုပြောမလဲခင်ဗျ
we don't really measure the public opinion because what we measure is really an overall situation of press freedom itself
how လူတို့ရဲ့သဘောတရားကိုကျွန်တော်တို့သိမကြည့်ပါဘူး journalist တွေဟာတည်င်းလွတ်လွတ်လပ်လပ်ဘလောက်ရေးနိုင်တယ်လဲလွတ်လပ်မှုဘလောက်ရှိတယ်လဲဆိုတာကိုကြည့်ပါတယ်ဒါပေမဲ့ဥပမာတစ်ခုပြောရရင်အမုန်းစကားတွေဟာ pluralism လို့ခေါ်တဲ့ဗဟုဝါဒကိုထိခိုက်စေပါတယ်ဒီကိစ္စမျိုးကိုတော့ကျွန်တော်တို့ထည့်သွင်းစဉ်းစားပါတယ
်နိုင်ငံတကာသုံးသပ်သူတချို့ကတော့ hate speech ဒါမှမဟုတ်တာအမုန်းစကားပြောရဆိုတဲ့ကိစ္စပေါ့လေအဲ့ဒီ hate speech ဟာ hate speech in Myanmar is deeper than Facebook တဲ့ Facebook မှာပေါ်ပြနေတာတွေမကဘူးမြန်မာနိုင်ငံအမုန်းစကားဟာဒီထက်ပိုပြီးနေဆိုင်နေဆိုပြီးတော့ရေးကြပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်လို့ပါလဲ
Well, social media and especially Facebook in Myanmar has been having a huge importance.
Facebook ကမှမဟုတ်လူမှုကွန်ရက်မီဒီယာဟာမြန်မာနိုင်ငံမှာသတင်းအချက်အလက်ဖြန့်ချီရမှာအထူးအရေးကြီးပါတယ်။ဘာတွေရေးပြီးတော့တင်ကြတယ်လဲဆိုတာငါတို့နဲ့မဆိုင်ဘူးလို့ပြောလို့ရှိတဲ့ Facebook ဌာနချုပ်ကိုကျွန်တော်တို့ကဒီအတွက်မကြာခဏပြောရဆိုရပါတယ်။မြန်မာပြည်မှာမွတ်စလင်စန့်ကျင်ရေးအမုန်းစကားတွေဟာသတင်းအချက်အလက်လွတ်လပ်စွာဖြန့်ဝေခွင့်ကိုအကြီးအကျယ်ထိခိုက်နေပါတယ်။ဒါဟာပြဿနာဖြစ်စေပါတယ်လို့ပြောရပါတယ်။မြန်မာပြည်တွေက NGO တွေလူခွင့်ရေးအဖွဲ့တွေကလည်းဒါကိုထောက်ပြကြပါတယ်။ Facebook ကဂရုမစိုက်ခဲ့ပါဘူး။ဒါဟာစိုးရင်စရာပါ
။ဒီနေရာမှာ Facebook ကတကယ်တော့သတင်းလွတ်လပ်ခွင့်သတင်းအချက်အလက်ဖြန့်ချိရဲ့နေရာမှာအင်မတန်အထောက်အကူပြုတယ်လို့ဆိုကြပါတယ်။မှန်လဲမှန်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအမွန်စကားကိုအားပေးတယ်လို့ဆိုကြပြန်ပါတယ်။ဆိုတော့ဒီနှစ်ခုကဝီရိုဒီဖြစ်နေတဲ့သဘောဘယ်လိုနှိမ့်မလဲခင်ဗျာ
။ Well,What we demand from Facebook is responsibility, transparency, and accountability. And this is something that is really lacking in the social network.
ကျွန်တော်တို့အနေနဲ့ Facebook ကိုတောင်းဆိုချင်တာကတော့တာဝန်ယူမှု၊ပွင့်လင်းမြင်သာမှု၊တာဝန်ခံမှုရှိစေဖို့ပဲဖြစ်ပါတယ်။ဒါတွေဟာလူမှုကွန်ရက်တွေမှာတကယ်လစ်ဟာနေပါတယ်။ဒါဟာ Facebook အနေနဲ့ Citizen Journalism လို့ခေါ်တဲ့နိုင်ငံသားတွေရဲ့မီဒီယာပေါ်ဘလို့ကြည့်ရိုက်ခတ်နိုင်နေဆိုတာကိုမစူးစမ်းပဲစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အမုန်းစကားတွေပြန့်နှံ့လာနိုင်တယ်ဆိုတာကိုသူတို့မတွက်ခဲ့ကြပါဘူး။ဒါကြောင့်ကျွန်တော်တို့ Facebook စီကပုံမပွင့်လင်းမြင်သာမှုလိုချင်ပါတယ်
။ဆိုတော့ Facebook ဆိုတာဟာတကယ်တမ်းဒီမိုကရေစီနဲ့လူ့အခွင့်အရေးစတဲ့ပညာအစီအကံစီးရလူတွေနဲ့သာထိုက်တန်တယ်။အမျိုးသားရေးစီးရပြင်းထန်တယ်။အမြင့်ကျင်းတဲ့လူတွေနဲ့မထိုက်တန်ဘူးလို့ RSF ကသတ်မှတ်တာလားခင်ဗျာ။သတ်မှတ်လို့ပါသလား။
When I talk about a lack of transparency and accountability, it means that you know Facebook they don't take into account the nature of
ကိုလင်းမြင်သာမှုတာဝန်ခံမှုကိုကျွန်တော်တို့ပြောတဲ့နေရာမှာ Facebook ကဘာတွေရေးပြီးတော့တင်နေတယ်ဆိုတာအကြမ်းဖက်မှုဝါဒဖြန့်တာလိင်ကိစ္စအပြုတ်မှုတွေကလွဲပြီးအမုန်းစကားတွေဘာတွေကိုအလေးမထားခဲ့ပါဘူးဒါကြောင့်ကျွန်တော်တို့ကအဲ့ဒါကိုတိုက်နေရတာပ
ါဟုတ်ကဲ့ကျွန်တော်မိကုန်းကိုပြန်ပြီးတော့မိကျင်ပါတယ်လို့ဥမာတရုတ်ပြည်မှာအစိုးရက Facebook ကိုမသုံးနိုင်လို့ပိတ်ပင်ခဲ့တယ်။ RSF ကဒါကိုသတင်းလောက်ခွင့်ကိုပိတ်ပင်တဲ့ thread တော်နဲ့လက်မခံခဲ့ဘူးမဟုတ်လားခင်ဗျ။
No, not at all. We don't want censorship neither. We just want a social media like Facebook to have more transparent
မဟုတ်ပါဘူး။လုံးဝမဟုတ်ပါဘူး။ Censorship, censor ဖြတ်တောက်မှုကိုကျွန်တော်တို့လုံးဝလက်မခံပါဘူး။ကျွန်တော်တို့အနေနဲ့ဖြစ်စေချင်တာကပိုးပြီးတော့ပွင့်လင်းမြင်သာမှုရှိဖို့သတင်းရေးသားရမှာ journalist တွေရဲ့လှုပ်ထုံးလုံနည်းတွေအတိုင်းသိခါရှိရှိရေးသားကြဖို့ဖြစ်ပါတယ်။ဒီလိုလျှောက်ကြခြင်းအပြင် fake news သတင်းအမှားတွေကိုတိုက်ဖြတ်ပြီးတော့ကောင်းမွန်မှန်ကန်တဲ့သတင်းချက်လက်တွေကိုဖြန့်ဝေစေချင်တာပါ
။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုကြားဆင်းတယ်လို့ဆုံးဖြတ်ရတဲ့အကြောင်းရင်းထဲမှာဒီ Facebook ပေါ်ရေးသားချက်တွေဟာအကြောင်းရင်းတရားအနေနဲ့ပါဝင်ပါသလား။အဓိကကြပါသလား။
It is one of the factors, but it's not the main factor. One factor explaining the degradation of the situation of press freedom in Myanmar is
အကြောင်းရင်းတွေမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ဒါပေမဲ့အဓိကအကြောင်းရင်းတော့မဟုတ်ပါဘူး။အဓိကအကြောင်းရင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုတည်င်းအမှောင်ချထားပြီးတော့ တရင်တော့တီတွားရောက်တရင်ယူခွင့်မပေးတဲ့ကိစ္စအဲ့ဒီကိစ္စကိုတရင်ယူဖို့တရင်လွှင့်ဖို့ကြိုးစားတဲ့ကိုဝါလုံးကိုကျော်စိုးဦးတို့ကိုဖမ်းဆီးတဲ့အမှုကိစ္စတွေပဲဖြစ်ပါတယ်ဒါရီဟာမြန်မာနိုင်ငံတရင်လွတ်လပ်ခွင့်ကျဆုံးရတဲ့အဓိကအကြောင်းရင်းဖြစ်ပါတယ
်မြန်မာနိုင်ငံလိုနိုင်ငံမျိုးမှာတရင်လွတ်လပ်ခွင့်အလားအလာကောင်းလာစေဖို့အတွက်ဘာတွေကို RSF ကထောက်ခံတင်ပြလိုပါသလဲခင်ဗျာ
Well At the beginning of the democratic transition, press freedom has been booming in Myanmar, and that was very encouraging. And now, 2 years after Aung San Suu Kyi's party won the election,
democracy is doing good job. Myanmar, the ruling class has been able to hold on to the party. That is a great achievement. Aung San Suu Kyi's party has been able to hold on to the party for 2 years. Democracy is doing good job. Myanmar, the ruling class has been able to hold on to the party.ဒါဟာကျွန်တော်တို့ပြုပြည်စီခြင်းနဲ့စက်တွေဥပဒေပုံမှန်66ဂါကြီးရောက်တာမဟုတ်ပဲစစ်တပ်ရဲ့ထိန်းချုပ်မှုတင်းကျပ်နေတဲ့အတွက်ရပ်ဘက်ကလှုပ်ဆောင်နိုင်မှုကျင်းမြောင်းနေရတာဖြစ်ပါတယ်။ဒါကြောင့်စစ်တပ်ရဲ့ထိန်းချုပ်မှုကိုလျှော့ပေးဖို့ကျွန်တော်တို့လိုလားပါတယ်
။ဟုတ်ကဲ့ဒီညမှာကျွန်တော် RSF ကဥသိမ်းစင်အစိုးရလက်ထက်မှာဒါအစဉ်ကူပြောင်းမှုစတင်တဲ့ကာလပေါ်ကြာသတင်းလိုလားမှုကတိုးတက်ခဲ့တယ်၊ကောက်မွန်ခဲ့တယ်လို့ဆိုတယ်။ဒေါက်ဆန်းစုကြည်တက်လာပြီးနှစ်နှစ်ကြာမှသတင်းလိုလားမှုကကျဆင်းနေဆိုတော့ဦးသိန်းစင်လက်ထက်နဲ့ဒေါအောင်ဆန်းစုကြည်လက်ထက်ကိုနှိုင်းယှဉ်တဲ့သဘောပေါ့ဗျာ။ဒါပေမဲ့စဉ်းစားကြည့်ဖို့ကဒီနေရာမှာဦးသိန်းစင်လက်ထက်ကသုံးညတောင်မကဘူးသုံးညထက်နှိမ့်တဲ့အနှုတ်လက္ခဏာကနေဆက်လာတယ်ဆိုတော့တူတက်မှုတိုင်းတာကသိပ်ပေါ်လွင်တာပေါ့ဗျာ။အခုဒေါအောင်ဆန်းစုကြည်ကတူတက်မှုစနစ်ပြီးအခြေအနေကရှစ်ဆက်ပြီးတော့တူတက်မှုစနစ်ဆိုတိုင်းတာတယ်ဆိုတော့ဒီနှစ်ခုကိုဓာတ်ထူပြီးတိုင်းတာတရားမျှတပါရဲ့လားခင်ဗျာ။
Well, it's all a question of creativity. You know, press freedom is a fight. It's never perfect. So we need to. We our organization mandate is to lead this.
ဒီနေရာမှာနိုင်ရှင်မှုကပြဿနာမဟုတ်ပါဘူး။တည်လွတ်လပ်ခွင့်ဆိုတာတိုက်ပွဲပါ။ဘရောမှာပြီးပြည့်စုံတယ်လို့မရှိနိုင်ပါဘူး။ကျွန်တော်တို့ RSF ပါအဲ့ဒီတိုက်ပွဲကိုဥဆောင်မှုတာဝန်ရှိတဲ့အဖွဲ့အစည်းတက်ပါတည်င်းလွတ်လပ်မှုဆုံးမတော့မဲ့အခြေအနေရောက်နေပြီးအကာအကွယ်ပေးရတော့မယ်လို့အစိုးရကိုတတိပေးရမယ်တာဝန်ကျွန်တော်တို့မှာရှိပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေအတွက်ဒေါ ን ဆန်းစုကြည်အစိုးရကိုတတိပေးရဖို့တာဝန်ရှိပါတယ
်ဥကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုတော့လာမယ့်စနေနေ့ည9:00နာရီတိုင်းဒီလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်တော်ရရှင်များရှင်မြန်မာနိုင်ငံမြောက်ပိုင်းမှာလက်နက်ကင်ဖရီးပတ်ခါတွေတကြောပြန်ပြဲနေပေါ်ပေါက်လာရတာထောင်ထောင်ချီတဲ့ဒုက္ခတွေအထူးဒုက္ခရောက်နေရတဲ့အတွက်ပြည်ပပြည်ပကစိုးရင်တန်တွေထွက်ပေါ်လာနေပါတယ်အစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တွေကြားရင်းကျက်ရေးဆွေးနွေးမှုတွေရှိနေပေမဲ့လည်းမြန်မာနိုင်ငံမှာဆယ်စုနှစ်တွင်နဲ့ချီဖြစ်နေတဲ့စစ်ပွဲတွေအဆုံးမသတ်နိုင်သေးတာဘာကြောင့်များပါလဲ။လက်နက်ကိုင်ပြပခတွေအဆုံးသတ်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-132-38-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါတယ်ရှင
်။ VOA ရဲ့တိုက်ရိုက်လေလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ခုတော့အားကစားကဏ္ဍပါတည်တင်းမှာအားကစားအစီအစဉ်မှာတော့မကြခင်အချိန်ပိုင်းအတွင်းကစားမဲ့ Liverpool နဲ့ Roma Champions League Semi-final ဒုတိယကြော်ပွဲအကြောင်း La Liga Flag ကို Barcelona ရသွားတာအနားယူသွားပြီဖြစ်တဲ့ Arsene Wenger ရဲ့နောက်ဆုံးပွဲဝေဖန်တန်နေထွက်နေတဲ့ Leeds United နဲ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့တင်းနစ်ကစား Nadal မကြသေးခင်ကအနိုင်ရသွားတဲ့ပွဲအကြောင်းတွေကိုနားဆင်ကြပါမယ်ကိုကျော်ကျော်သိန်းကတင်ဆက်ထားပါတယ်ရှင်
ချန်ပီယံလိဂ်တိုင်ပွဲတွေအားဖြင့်ဘူလူဝဲနာတဖြည်းဖြည်းနီးလာပြီဖြစ်ပြီးအီဗီလာ3ရက်ကြာသာပတိနေ့မနေ့အစောတနာရီ15မိနစ်မှာလီဗာပူးနဲ့ရိုမာတို့ဆီမီဖိုင်နယ်ဒုတိယပွဲဒုတိယအကြော့ကန်ကြတော့မှာပါအန်ဖီးလ်မှာပထမအကြော့ကန်တုန်းကအင်ရှင်လီဗာပူးက5ဂိုး2ဂိုးနဲ့အနိုင်ရထားတာကြောင့်ဘာပဲပြောပြောအခုအဝေးကွင်းမှာလီဗာပူးကအသာရနေတယ်လို့ဆိုရမှာပါဒါပေမဲ့လည်း
ရိုမာဟာအင်ကွင်းမှာခြေစွာတက်တယ်ဆိုတာကိုကွာတာဖိုင်နယ်မှာဘာစီလိုနာထွက်သွားရတာကသတိပါပဲကွာတာဖိုင်နယ်ပထမကြော်အဝေးကွင်းမှာဘာစီလိုနာကိုတကူလေးကိုနဲ့ရှုံးထားပြီးတဲ့နောက်အင်ကွင်းမှာ၃ဂိုးပြတ်နဲ့အနိုင်ရပြီးထင်မှန်မထားပဲဆီနီဖိုင်နယ်ကိုတက်လာတဲ့ရိုမာအသင်းကိုအင်ကွင်းမှာ၂ဂိုးပေးထားရတဲ့လီဗာပူးအနေနဲ့ရှော့တွေရမှာမဟုတ်ပါဘူးတကယ်လို့သာရိုမာဟာဘာစီလိုနာနဲ့ပွဲလုံးကလိုပဲအင်ကွင်းမှာ၃ဂိုးပြတ်နဲ့အနိုင်ရတယ်ဆိုရင်ဒီနေ့ချန်ပီယံလိဘောလုံးရာသီအတွက်အလပါဆုံးဖယ်ရီတူးဇလန်တပုအဖြစ်တမိုင်းတွင်ကြံ့ရည်သွားမှာဖြစ်တာကြောင့်ရိုမာနီးပြားနဲ့အသင်းသားတွေအနေနဲ့အိမ်ခွင်းပရိသတ်အားအသာနဲ့အစွမ်းကိုခြေကုံတို့ကစားကြမှာဖြစ်တဲ့အတွက်ဒီပွဲဟာအကြိတ်အနေပွဲကောင်းတစ်ပွဲဖြစ်လာမယ်လို့မျှော်လင့်ရပါတယ်ပြီးခဲ့တဲ့24ရက်နေ့ကပထမအကြော့ပွဲပြီးမှရိုမာအသင်းနီးပြားဖရန်စစ်ကိုပြောသွားတာကိုကြည့်ရင်ဒုတိယအကြော့ပွဲအတွက်ရိုမာတို့ဘယ်လိုပြင်ဆင်ထားမယ်ဆိုတာနားလည်နိုင်မှာပါ
E poi ribadisco per l'ennesima volta che non è finita. Non è finita, l'abbiamo già dimostrato in passato. Per quello che non ci crede, per me
è importante. Ma anche sopravvissati. Ma anche sopravvissati. ကျွန်တော်တို့လုံနိုင်တယ်ပြန်လာနိုင်တယ်ဆိုတာတက်တည်ပြထားပြီးပါပြီ။ဒါကိုမယုံကြည်တဲ့သူဘယ်သူမှမဆိုအိမ်မှာပဲနေကြပါ။ပွဲကြည့်ပြတ်တယ်လဲအလားတူပါပဲ။ကျွန်တော်မှတာဝန်ရှိတယ်လို့ခံစားရပြီးကျွန်တော်ကတာဝန်ရှိဆုံးပါ။ဒါပေမဲ့ကျွန်တော်တို့ semi-final ပွဲကိုကစားနေတော့မှာပဲ။
ရိုမာနီးပြားရဲ့ဒီပြောစကားကိုလီဗာပူးနီးပြားကလော့ကလည်းခပ်ပေါ့ပေါ့သဘောမထားဘူးဆိုတာအဲ့ဒီနေ့ကပြန်ပြောသွားတာကိုနားထောင်ကြည့်ရင်သိနိုင်ပါတယ
် If one of my players doesn't think that Rome will try to come back he will not play
ရိုမာသားတွေအရှုံးကိုချေးပြီးတော့အနိုင်ရဖို့ကြိုးစားမယ်ဆိုတာကျွန်တော်အတင်းသားတယောက်ယောက်ကမယုံကြည်ဘူးဆိုရင်အဲ့ဒီလူကစားရမှာမဟုတ်ပါဘူ
းရိုမာတို့အဓိကအယုံဆိုင်မဲ့လီဗာပူးတိုက်စစ်မှုကတော့ဆာလာပဲဖြစ်မယ်ဆိုတာတန်ဖျားဖြစ်စရာမရှိပါဘူးပထမအကြော့မှာကိုယ်တိုင်ကငိုသွင်းပြီးအသင်းဘော်တွေဂိုးသွင်းနိုင်အောင်လဲဖန်တီးပေးခဲ့တဲ့ဆာလာဟာဒဏ်ရာအနာတရကင်းစင်နေပြီးဒီပွဲမှာအကောင်းဆုံးပုံစံနဲ့ကစားသွားမှာကတော့အသေးချာပဲဖြစ်ပါတယ်ခင်ဗျာစပိန်လာလီဂါပြိုင်ပွဲမှာတော့ဘာစီလိုနာအသင်းကချန်ပီယံဖလားကိုရာသွားပြီးဖြစ်တာကြောင့်အသင်းပရိသတ်တွေနဲ့အသင်းသားတွေအောင်ပွဲခံနေကြပါပြီဒီကရတဲ့နင်းကလေးတွေကဒီပို့ဒီပို့နဲ့ပွဲမှာ၄ခု၂ခုနဲ့နိုင်ရတာကြောင့်လက်ကျန်ပွဲတွေရှိနေသေးပေမဲ့ဒုတိယနေရာကအက်တလက်တီကိုမက်ဒရစ်အသင်းကိုပွဲရည်အတွက်တပွဲရော့၁၇မှတ်အသာနဲ့ချန်ပီယံဖြစ်သွားတာပါဒီပို့ဒီပို့နဲ့ပွဲမှာအာဂျင်တီးနားဘောလုံးကျယ်ပွင့်မက်ဆီကဟက်ထရစ်သွင်းယူပေးနိုင်ခဲ့ပါတယ်ဒီပြိုင်ပွဲကိုနိုင်ရဖို့ဘယ်လောက်ခက်ခဲတယ်ဆိုတာကျွန်တော်တို့သိပါတယ်ရှုံးမွေးတပွဲမှမရှိသေးပဲဒီဖလားကိုရလိုက်တာကတော့သိတ်ကိုထိုက်တန်ပါတယ်လို့ပွဲပြီးမှမက်ဆီကပြောပါတယ်ဒီချိန်နဲ့ဆိုရင်လာလီဂါဖလားကိုဘာစီလိုနာအနိုင်ရတာ25ချိန်မြောက်ဖြစ်ပြီးဘောလုံးပြိုင်ပွဲရသည်10ရာသီမှာ9ချိန်မြောက်အနိုင်ရတာလည်းဖြစ်ပါတယ်။ဘာစီလိုနာဟာစပိန်ဘောလုံးပြိုင်ပွဲတွေမှာလာလီဂါပြီးရင်ဒုတိယအကြီးအကဲပွဲဖြစ်တဲ့ကိုပါဒယ်ရီဖလားကိုလည်းရထားပြီးသားဖြစ်ပြီးပြီးခဲ့တဲ့ပြိုင်ပွဲရသည်၄ခုဆက်တိုက်ဒီဖလားကိုအနိုင်ရထားတာပါ။သူတို့ရဲ့နောက်ဆုံးရည်မှန်းချက်ကတော့ကျန်တဲ့လာလီဂါပွဲတွေကိုရှုံးပွဲမရှိဆက်တိုက်အနိုင်ရအောင်ကစားပြီးစံချိန်ပြည့်တင်ဖို့ပဲဖြစ်ပါတယ်ခင်ဗျာ။
Arsene Wenger's final return to Old Trafford. He gets a nice reception from the home fans.
Arsene ရဲ့နီးပြားဖြစ်1996ခုနှစ်အောက်တိုဘာလကတည်းကလှုပ်လာတဲ့ Arsene Wenger ကတော့ Arsene နီးပြားဘဝကနေအနားယူသွားပါပြီ။ဒီနေ့ကနေက Old Trafford မှာ Manchester United နဲ့ပွဲကိုနီးပြားဖြစ်နောက်ဆုံးတာဝန်ယူပြီးတဲ့နောက်အနားယူသွားတာပါ။လက်ရှိ Man U နီးပြား Mourinho နဲ့ Wenger နဲ့ကြားမှာမကြာခဏဆိုသလိုအပြန်အလှန်တိုက်ခိုက်ပြောဆိုတာတွေနဲ့သူတို့နှစ်ဦးသိတဲ့ကြလာတာမဟုတ်ပေမဲ့လည်းအဲ့ဒီနေ့ကပွဲမစခင်မှာတော့မော်ရီညိုကဗင်ဂါကိုနူးနူးထွေးထွေးနှုတ်ဆက်ခဲ့တယ်အင်ကွင်းပရိသတ်ကလည်းမတရက်လက်ခုပ်လဝါတီးပြီးအားပေးခဲ့ကြပါတယ်ဗင်ဂါကိုယ်တိုင်အားအသင့်ဖြစ်သွားရတာကတော့မန်ချက်စတာယူနိုက်တက်ရဲ့အငိမ့်စားကံတော်နီးပြားကြီးဆော့အလက်စ်ဖာဂူဆန်ကကွင်းထဲမှာသူ့ကိုစောင့်ပြီးတော့နှုတ်ဆက်ရင်းလက်ဆောင်ပစ္စည်းပေးခဲ့တဲ့ဖြစ်ရပါတယ်ဒါပေမဲ့လေအာဆင်နယ်နီးပြားအဖြစ်နောက်ဆုံးလုပ်ခဲ့တဲ့ပွဲကတော့တန်မကောင်းဘူးလို့ပြောရမှာပါမန်ချက်စတာယူနိုက်တက်ကိုအာဆင်နယ်ကနှစ်ဂိုးတကူနဲ့အရေးနိုင်ပါတယ်ခင်ဗျာ
Sanchez should have scored
ဒီမှာဘောလုံးလောကမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအနောက်ခတ်ဆုံးဖြစ်ခဲ့တာကတော့ဘောလုံးပွဲအနိုင်ရှုံးသတင်းတွေမဟုတ်ပဲအင်္ဂလန် Leeds United အသင်းမြန်မာနိုင်ငံကိုလာပြီးချစ်ချည်ရေးပွဲတွေကစားမယ့်အစီအစဉ်ဖြစ်ပါတယ်ရက်ပိုင်းဒီနေ့မှာဖြစ်ပျက်ထားတဲ့ကိစ္စရပ်တွေကြောင့် Leeds United ရဲ့မြန်မာနိုင်ငံခီးစဉ်ကိုပြည်တိုင်လွှတ်တော်အမတ်တွေအသင်းပရိသတ်တွေလူ့ခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေကဝိုင်းပြီးကန့်ကွက်ကြတဲ့အတွက်လည်းလှုပ်ခတ်သွားရတာပါLeeds United အသင်းတာဝန်ရှိသူတွေအနေနဲ့လည်းကန့်ကွက်ပြောဆိုသံတွေကိုကောင်းကောင်းသိထားတယ်ဆိုတာ
ပြီးခဲ့တဲ့ဧပြီလ26ရက်နေ့ကလီးဒ်စ်ယူနိုက်တက်ရဲ့အိမ်ဝင်ဖြစ်တဲ့အဲလန်ရုတ်အားကစားကွင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အသင်းမန်နေဂျာပေါ်လ်ဟဲကင်ဘော်တန်ပြောတာကိုနားထောင်ကြည့်ပါ
A lot of it is scaremongering you can imagine as soon as the trip was announced you look
သူဆိုရင်လည်းအများကြီးပါတွေးကြည့်လို့ရပါတယ
်
ဒီခီးစဉ်ကိုကြီးညာလိုက်ပြီးတာနဲ့ကစားသမားတွေဝန်ထမ်းတွေခီးစဉ်ထဲမှာပါနေချင်ရှိတဲ့တခြားလူတွေအားလုံးအင်တာနက်ပေါ်တက်ပြီးတော့သူတို့ဘာတွေကြုံတွေ့ရနိုင်လဲဆိုတာကိုလေ့လာကြပါတော့တယ်အဲ့ဒီညကသူတို့အိတ်မေတောင်မထင်ပါဘူးထင်တော့ဆိုးမှာမဟုတ်ပါဘူးဒါပေမဲ့ကလပ်အသင်းအနေနဲ့အဆအဆရရအဆင်ပြေဖို့ကြိုတင်ပြီးတော့တတိထားလှုပ်ဆောင်တင်တာမှန်သမျှလုပ်ရမှာပါပဲ
Leeds United အသင်းဟာ MNL All Stars အသင်းနဲ့မေလ9ရက်နေ့ညနေ6နာရီတူးနောက်ကွင်းမှာကစားမှာဖြစ်ပြီးမြမလေယူစင်အသင်းနဲ့မန္တလေးမြို့မန္တလာတီတီကွင်းမှာမေလ17ရက်နေ့ညနေ6နာရီကစားမှာဖြစ်ပါတယ်ခင်ဗျာဒီဘီလ29ရက်နေ့ကရှင်ပြန်ကစားခဲ့တဲ့ဘာစီလိုနာ Open တင်းနစ်ပြိုင်ပွဲနောက်ဆုံးဘူလူဘွဲမှာတော့စပိန်တင်းနစ်အကျော်မော် Rafael Nadal ကအသက်20ရွယ်ဂရိနံပါတ်1တင်းနစ်ကစားသမား Stefanos Tsitsipas ကို6-6နဲ့နှစ်ပွဲပြတ်နိုင်ပြီးချန်ပီယံဖလားရသွားပါတယ်ပွဲပြီးမှာ Nadal ကသူ့ရဲ့အောင်ပွဲပေါ်ဝမ်းသာအားကြပြောခဲ့ပါတယ်
I'm very happy for the victory of course against a very difficult opponent like
ကျွန်တော်တိတ်ပျော်ပါတယ်ဒီနေ့ပွဲကိုရောမနေ့ကပွဲကိုပါအကောင်းဆုံးကစားခဲ့တယ်လို့ကျွန်တော်ယူဆပါတယ်တိတ်ပျော်ပါတယ်ဗျာဒီဘာစီလိုနာမှာအနိုင်ရတာကကျွန်တော်အတွက်တိတ်ကိုအထူးအောင်ပွဲပါပဲ
နာဒါဟာဒီကြိမ်နဲ့ဆိုရင်ဘာစီလိုနာ Open တင်းနစ်ချန်ပီယံဆုကို17ကြိမ်မြောက်အနိုင်ရသွားတာဖြစ်တဲ့အကြောင်းတင်ပြရင်ဒီသတင်းမှာအကစားအစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ရှင်လန်းချမ်းမြေ့ကြပါဦးခင်ဗျာ
အပတ်စဉ်အားကစားခဏကိုထုတ်လွှင့်ပေးလိုက်တာပါရှင်မနေ့ဖြန်ကြာတာပင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ကြရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာပါလိုင်းဒိုမီတာ24 40နဲ့52တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်ဒီအေကနေခုအတန်လွင်နေတဲ့တနအိစာအစီအစဉ်အလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါအခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါဦ
းအမေရိကန်နိုင်ငံခြားရေးဝန်ကြီးသေးရဲ့ချန်သစ်စာချင်းစုပေါ်တက်ရောက်ရင်းသမ္မတဒေါ်နယ်ထရန့်ပထမဆုံးအကြိမ်ဖြစ်နိုင်ငံခြားရေးဝန်ကြီးဌာနကိုဒီနေ့ပဲတက်ရောက်ခဲ့ပါတယ်ချန်သစ်နိုင်ငံခြားရေးဝန်ကြီးသေးဖြစ်မိုက်ပွန်ပူယိုရဲ့ကျန်းသက်ဆိုင်ချင်းစုပွဲအခမ်းအနားတွင်မှာတော့အစိုးရဖွဲ့ဝင်တွေတော်တော်များတက်ရောက်လာသလိုအခမ်းအနားတွင်နိုင်ငံခြားရေးဝန်ကြီးတွေဟာယုံကြည်စိတ်ချသူတူဦးဖြစ်နေလဲသမ္မတကချီးကျူးစကားပြောကြားသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီးရင်ဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆွေးနွေးမှုရှိမရှိတရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုတွေကိုနှောက်ယှက်မှုရှိမရှိရာဇဝတ်ကြောင်းနဲ့စုံစမ်းနေတဲ့ကိစ္စတွေထက်မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့နိုင်ငံတကာကုံတွယ်ကိစ္စတွေပုံမူအရေးကြီးတယ်လို့ယူဆတဲ့အကြောင်းသမ္မတထရန့်ကဒီနေ့ပဲပြောလိုက်ပါတယ်။ရုရှားနဲ့သူ့ရဲ့စီးရင်ဖွဲ့တို့ကြားပတ်သက်မှုမရှိသလိုတရားရေးဌာနလုပ်ငန်းတွေကိုစွပ်ပတ်တဲ့လုပ်ရည်မျိုးတွေမရှိတဲ့အကြောင်းလဲ Twitter Internet လူမျိုးကွန်ရက်ကနေသမ္မတကဒီနေ့ပဲပြောဆိုလိုက်တာပါ။သမ္မတတန်15လကြာကာလအတွင်းလွှမ်းမိုးနေတဲ့ရုရှားရေးစုံစမ်းစစ်ဆေးမှုတွေမှာသမ္မတထရန့်ကိုအထူးစုံစမ်းစစ်ဆေးမှုကခေါ်ယူစစ်ဆေးမယ်လာလာတွေအတွက်သမ္မတရဲ့ကျူးဆောင်ရှင်တွေပြင်ဆင်နေတဲ့အချိန်မှာပဲသမ္မတထရန့်ရဲ့မှတ်ချက်ပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာမေးနီးယားနိုင်ငံမှာအာဏာရပါတီကအစိုးရအာဏာထိန်းချုပ်ထားတာကိုဆွန့်လွတ်ဖို့ဖိအားပေးတဲ့အနေနဲ့တနိုင်ငံလုံးဆန္ဒပြကြဖို့အတက်ကံခေါင်းဆောင်ကတိုက်တွန်းလိုက်ပြီးတဲ့နောက်မှာပဲမြို့တော် UFN လမ်းတွေပေါ်မှာဒီနေ့ဆန္ဒပြပွဲတွေပေါ်ပေါက်ပါတယ်။ဆန္ဒပြသူတွေကမြို့တော်ကနေလင်းဝင်းကိုတွားတဲ့လမ်းမကြီးပြင်မြေအောက်ရထားလမ်းတွေအစိုးရရုံးအဆောက်အဦတွေကိုလည်းပိတ်ဆို့တားဆီးဆန္ဒပြခဲ့ကြတာပါ။အတက်ကံခေါင်းဆောင်ဝင်းကြီးချုပ်တွေဖြစ်လာပြီးတိုင်းပြည်ကိုဆက်စွနှစ်တစ်ခုကျော်ကြာအုပ်ချုပ်လာခဲ့တဲ့အာဏာရပါတီကလွှတ်တော်ထဲမှာဟန်တားခဲ့ပြီးတဲ့နောက်အတက်ခံကောင်းဆောင်ကိုထောက်ခံသူတွေရဲ့ကန့်ကွက်ဆန္ဒပြပွဲတွေနဲ့အတူနိုင်ငံရေးတင်းမာမှုတွေပေါ်ပေါက်လာနေတာဖြစ်ပါတယ်။မနေ့ကလွှတ်တော်မှာတနေ့ကုန်အခြေတင်ဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့ကန့်ကွက်မဲ55မဲနဲ့တိုက်ခံကောင်းဆောင်ကိုတာဝန်ယူခွင့်မပေးဖို့ဆုံးဖြတ်ခဲ့တာပါ။
တဲ့ရင်ချင်းချက်ကိုကွန်လွင်ကကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကွန်ညာဝင်အောင်ဖြစ်ပြီးအင်ဂျင်နီယာကတော့မီဂယ်ဒူဗန်စကီဖြစ်ပါတယ် VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲဒီလိုင်းဒိုမီတာ24 kHz 7.3ညလိုင်းဒိုမီတာ32 kHz 9.35နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လန်းပါစေရှင်ကျေးဇူးအများကြီးပါ
Thank you.
This program has come to you from the Voice of America, Washington.